Voice of America in Burmese.
Mingla nyan nyan pija ba de nya. Vi American Dai 2018 khu ne October 12 ye taw ja ni nya be season ni go Washington DC myo daw ga ni Myanmar San Daw chin nya 9 ni 19 thi line meter 25 30 50 tu wa ni dai yai kin set ni de lo. Vi ye Facebook sa myin na ga ba dai yai thon lwin pe ni ba de nya.ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပ
ါကျွန်တော်အောင်လင်းဟုတ်ပါဒီညနားဆင်မဲ့ဒီနေ့မှာတော့အမေရိကန်တောင်ပိုင်းကိုဝင်ရောက်တက်ခတ်ခဲ့ပြီးတဲ့နောက်ပူပိုင်းမုန်တိုင်းဖြစ်အားပြော့သွားတဲ့မိုက်ကယ်မုန်တိုင်းကခုနောက်ဆုံးဗီဂျီးနီးယားပြည်နယ်ကန်လွန်နယ်အတ္လန်တစ်မုန်တိုင်းဘက်ကိုဦးတည်ယူရှာနေပါပြီမြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုင်ငံတော်တာဝန်ရှိပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ဒီနေ့တွေ့ဆုံပြီးရခိုင်ပြည်နယ်ရေးဆွေးနွေးပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့သူချင်းညာပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားကြတဲ့တိမ့်ချီတဲ့ရိညာဒုက္ခသည်တွေက6000လောက်ဟာပထမဆုံးအတုအနေနဲ့မြန်မာနိုင်ငံကိုပြန်လာတော့မှာဖြစ်ပါတယ
်ဒီ repatriation မှာ physical arrangement ဆိုတာရှိတယ်အဲ့ arrangement အတိုင်းကျွန်တော်အကုန်လုံးမှာတောင်းရင် drive စာတစ်ခုအကူအညီပေးမယ်သူဟာပြီးထုတ်ပေးမယ်လို့နောက်ပြီး
ရင်စား UHRD ရဲ့ဒုက္ခလူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးပြောကြားသွားတာပါဒီအကြောင်းနဲ့အတူလာမယ့်ကြားပြတ်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးလှုပ်ရှားမှုတွေဟာလွတ်လပ်မှုရှိတယ်လို့နိုင်ငံရေးပါတီတချို့ကပြောကြားလိုက်တဲ့သတင်းနဲ့မြမငမြစ်ချင်းတင်ပို့မှုကိုစော်ဒီနိုင်ငံကယာယီပိတ်ပင်ထားတာကိုပြန်ပွင့်သွားအောင်အစိုးရကဂျားဝင်ကူညီဖို့တောင်းဆိုနေတဲ့သတင်းနဲ့အတူနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်အောင်ပါပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ။
ပူဝဲမုန်တိုင်းဖြစ်အားပြော့သွားတဲ့မိုက်ကယ်မုန်တိုင်းဟာဗီဂျီးနီးယားပြည်နယ်ကမ်းလွန်နဲ့အတ္လန်တစ်သမုဒ္ဒရာကိုဥတီ၍ရှာနေပြီဖြစ်တဲ့အကြောင်းအမေရိကန်မြူဇာဟာရီကိန်းမုန်တိုင်းဌာနကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းမြောက်ကယ်ရိုလိုင်းနားနဲ့တောင်ပိုင်းမစ်အတ္လန်တစ်တစ်လျှောက်ထိခိုက်ပျက်စီးမှုတွေကျွမ်းနေတဲ့လေပြင်းတွေအသက်ပေးချင်းချောင်းနိုင်တဲ့ရေကြီးမှုအန္တရာယ်တွေရှိနေစေဖြစ်တဲ့အကြောင်းလည်းမိုးလေဝသချင်းချင်းတွေပြောဆိုထားကြတာပါ။မိုက်ကယ်မုန်တိုင်းဟာအမြင့်ဆုံးတစ်နာရီလီတိုင်နှုန်း85ကီလိုမီတာနဲ့လေပြင်းတွေတက်ခတ်နေစေဖြစ်တဲ့အကြောင်းလည်းသတိပေးထားပါတယ်။အင်းအပြင်ဟာရီကိန်းမုန်တိုင်းဖြစ်ဖလော်ရီဒါပြည်နယ်ပန်ဟန်ဒယ်အရက်ကနေရာတော်များမှာအကြီးအကျယ်ထိခိုက်ပျက်စီးမှုတွေကြုံရတဲ့အထိဝင်ရောက်တက်ကက်ခဲ့ပြီးတဲ့နောက်မနေ့စောပိုင်းမှာတော့အမေရိကန်တောင်ပိုင်းပြည်နယ်ကနေရာတော်များမှာလည်းလေပြင်းတွေမိုးတိတ်ထန်ရွာသွန်းမှုတွေနဲ့ကြုံရတာပါမုန်တိုင်းတန်တင်းဒေသမှာအင်းအပြင်ဆုံးလည်းဖြစ်အမေရိကန်နိုင်ငံလုံးမှာတတိယချင်းအကြီးဆုံးဖြစ်လက်ဖြစ်တဲ့မိုက်ကယ်မုန်တိုင်းကြောင့်အနည်းဆုံးလူ70ယောက်သေဆုံးခဲ့ပါတယ်။မုန်တိုင်းတန်တဲ့ဒေသမှာရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လုံဆောင်နေစေဖြစ်တဲ့အတွက်သေဆုံးသူရေအတွက်ပိုတိုးလာနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။ဖလော်ရီဒါပြည်နယ်ပန်ဟန်ဒယ်ကိုမိုက်ကယ်ဟာရီကိန်းဝင်ရောက်လာပြီးနောက်တစ်နေ့မှာပဲပြည်နယ်စုအနေနဲ့အကူအညီပေးရေးလုပ်ငန်းတွေကိုအခိုင်အမာဆောင်ရွက်သွားမယ်အကြောင်းလည်းအုပ်ချုပ်ရေးမှူးရစ်ကော့ကကတိပြုပြောဆိုခဲ့တာပါ။မွန်နိုင်တန်တင်ခဲ့တဲ့ဒေသခံတွေအနေနဲ့လည်းအရေးပေါ်အကူအညီပေးရေးဝန်ထမ်းတွေသူတို့ရဲ့လုပ်ငန်းတွေကိုလွတ်လွတ်လပ်လပ်လုပ်ကိုင်နိုင်အောင်ကိုယ်ဝန်နေမှာပဲနေထိုင်ကြဖို့လည်းတိုက်တွန်းထားပါတယ်
။တူရကီနိုင်ငံအစ္စတန်ဘုံမြို့ကဆော်ဒီကောင်စီဝန်ရုံးမှဆော်ဒီသတင်းထောက်ဂျမယ်ကန်ရှိုဂီတပ်ဖြတ်ခံရတဲ့အတန်းနဲ့ဗီဒီယိုမှတ်တမ်းတွေကိုတူရကီနိုင်ငံကလက်ခံရရှိထားပြီးအမေရိကန်အရာရှိတွေကိုအသိပေးအကြောင်းကြားထားကြောင်းဝါရှင်တန်ပို့သတင်းစာကမနေ့နောက်ပိုင်းမှာပဲဖော်ပြလိုက်ပါတယ်။သတင်းထောက်ကန်ရှိုဂီကိုကောင်စီဝန်ရုံးနဲ့ဝင်သွားတဲ့အောက်တိုဘာလ၂ရက်နေ့မှာပဲဖမ်းဆီးပြီးတော့ညှဉ်းပန်းနှိပ်စက်တပ်ဖြတ်ခဲ့တယ်လို့ခန္ဓာကိုယ်ကိုအပိုင်ပိုင်းဖြတ်တောက်ပြီးခဲ့ကြောင်းမှတ်တမ်းတွေမှာတွေ့ရှိခဲ့ရတယ်လို့လည်းအမေရိကန်နဲ့တူရကီအစိုးရတာဝန်ရှိသူတွေကိုကားပြီးတော့သတင်းကဖော်ပြခဲ့တာပါ။အထူးသဖြင့်အသံဖမ်းထားတဲ့မှတ်တမ်းထဲမှာသတင်းထောက်ကိုရရက်ဆက်ဆက်တပ်ဖြတ်ခဲ့တဲ့အထောက်အထားတွေတွေ့ရကြောင်းအမည်မဖော်လိုသူအစိုးရအရာရှိတွေကိုကိုးကားပြီးသတင်းစာကရေးသားချပါတယ်။တူရကီအာဏာပိုင်တွေကရရှိထားတဲ့အချက်အလက်တွေကိုပေးအပ်ထားပေမဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကမှတ်တမ်းတွေကိုနားထောင်ကြည့်ရှုခဲ့သလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရဘူးလို့လည်းဆိုပါတယ်။အမေရိကန်သမ္မတဒိုနယ်ထရမ့်ကတော့ဆော်ဒီသတင်းထောက်ဘာဖြစ်သွားတယ်လဲဆိုတာသိနိုင်အောင်စုံစမ်းဖို့အမေရိကန်စုံစမ်းစစ်ဆေးသူတွေတူရကီနိုင်ငံမှာရောက်ရှိနေကြောင်းမနေ့အစောပိုင်းမှာပဲပြောဆိုထားပါတယ်။ဆော်ဒီတန်ယုံထက်ကပြန်ထွက်လာတာမတွေ့ရသလိုအဲ့ဒီမှာရှိပုံမရတော့တာသိချသလောက်ရှိတဲ့အကြောင်းလဲ Fox News ရုပ်မြင်သံကြားစကားဝိုင်းမှာသမ္မတထရမ့်ကပြောဆိုခဲ့တာပါ။တူရကီအာဏာပိုင်တွေကတော့သတင်းထောက်ကရှုဂီဟာဖြစ်ခဲ့တဲ့သတင်းမှတ်ထဲကတူရကီနိုင်ငံကိုလေကြောင်းကနေရောက်လာကြတဲ့ဆော်ဒီထောင်လိုင်းရေး15ရာပတ်ဝန်းကျင်အဖွဲ့ကကောင်စစ်ဝန်ယုံထက်မှာပဲတပ်ဖြတ်ခဲ့တာဖြစ်နိုင်တယ်လို့ယုံကြည်ထားကြပါတယ်။
အမေရိကန်နဲ့တူရကီနိုင်ငံတို့ကြားတပ်တမရေးတင်းမာမှုတွေကြုံရတဲ့ဖက်ဆီကန်အမေရိကန်ခရီးရန်တရားဝင်ဆရာကိုဒီကနေ့တူရကီနိုင်ငံမှာရုံးတင်စစ်ဆေးခဲ့ပြီးတဲ့နောက်ပြန်လွတ်ပေးလိုက်ပါတယ်။ထောင်လန်တစ်နှစ်နဲ့3လတရားရုံးကစင်ချက်ချခဲ့ပေမဲ့လွန်ခဲ့တဲ့နှစ်လောက်ကလေးကဖက်ဆီကန်ထားတဲ့တရားဝင်ဆရာအန်ဒရူးပရင်ဆန်ပြန်လည်လွတ်မြောက်လာခဲ့တာပါ။ တရားဆရာဘရန်ဆန်ကိုအကျံဖက်ဝါဒဆွဆွဲချက်တွေနဲ့တရားစွဲဆိုထားတဲ့အပေါ်အစိုးရမှဖြစ်တင်ဝေဖန်ပြောဆိုထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့လွတ်မြောက်လာတဲ့တရားဟောဆရာမကြခင်အမေရိကန်ပြည်ထောင်စုကိုပြန်လာတော့မှဖြစ်တဲ့အကြောင်းလွတ်မြောက်လာပြီးရဲ့နောက်မှာပဲပြောဆိုသွားပါတယ်။သမ္မတထရန့်ဆွေရကတူရကီနိုင်ငံပေါ်ပိတ်ဆို့တံခတ်အရေးယူမှုတစ်ချို့ကိုရှင်းချပေးပြီးအပြန်အလှန်တွေနဲ့အမေရိကန်တရားဟောဆရာပေါ်ဆွဆွဲချက်တွေကိုယူသိမ်းတာဒါမှမဟုတ်ရှော့ပေါ်တာတွေလုပ်ပြီးအပေးယူလုပ်ဖို့ညှိနှိုင်းထားတဲ့အကြောင်းလဲမနေ့တုန်းကသတင်းတော်များကပေါ်ပြခဲ့ကြတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းတရားဆရာဘရွန်ဆန်နဲ့ဇနီးတွေတို့အချိန်မနှောင်းခင်အမေရိကန်ကိုပြန်ရောက်လာဖို့မျှော်လင့်နေကြောင်းဗိုလ်ထုနေတုန်းကပဲပြောဆိုထားတာပါ။အမေရိကန်တရားဆရာလွတ်မြောက်ရေးအတွက်တူရကီနဲ့တိတ်ဆိတ်ပြင်းထန်ဆွေးနွေးညှိနှိုင်းမှုတွေမှာဝန်ကြီးပွန်ပီယိုအဓိကပါဝင်ခဲ့တဲ့အကြောင်းလဲသတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲအခုလိုပြန်လည်လွတ်မြောက်လာတာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟက်သာနော်ရက်ကတော့တရားဆရာဘရွန်ဆန်ကိုအားပေးရတဲ့အနေနဲ့ဒီနေ့တရားခွင်ကိုအမေရိကန်သံရုံးတာဝန်ရှိသူတွေတွားရောက်လေလာကြမှာဖြစ်တဲ့အကြောင်းလဲမနေ့ကတော့သတင်းစာရှင်းလင်းမှုအတွင်းမှာပဲပြောဆိုထားပါတယ်
။ရုရှားအာကာသယာဉ်မှူး Alexei of Chini နဲ့ American အာကာသယာဉ်မှူး Nick Hecto လိုက်ပါသွားတဲ့အာကာသယာဉ်မြေပြင်ပေါ်ကနေလွတ်တင်ပြီးမကြခင်မှာပဲအရေးပေါ်ပြန်လည်ဆင်းသက်ခဲ့ရပြီးတဲ့နောက်သူတို့နှစ်ဦးနောက်တစ်ကြိမ်အာကာသစခန်းစီသွားမဲ့ခီးစဉ်ကတော့လာမဲ့ຫນွေဥပေါက်လောက်မှာဖြစ်နိုင်လိမ့်မယ်လို့ရုရှားအာကာသအေဂျင်စီအကြီးအကဲကဒီကနေ့ပြောပါတယ်။သူတို့တွေနောက်တစ်ကြိမ်ထပ်သွားကြအောင်မှာကတော့သိချပါတယ်လို့ရုရှားအာကာသအေဂျင်စီအကြီးအကဲ Dmitry Rogozin ကသူ့ရဲ့ Twitter လွှမ်းမှုကွန်ရက်ဆက်မနာမှာသူနဲ့အာကာသယင်မှုနှစ်ဦးတွဲရိုက်ထားတဲ့တပ်ပုံနဲ့အတူဖော်ပြခဲ့တာပါ။အာကာသယင်မှုနှစ်ဦးစလုံးဟာမော်စကိုမြို့ပြင်က Star City အာကာသတင်နန်းဌာနမှာပြန်လည်ရောက်ရှိနေပြီးနောက်နေ့ຫນွေဥပေါက်မှာခီးပြန်စားဖို့စီစဉ်နေတယ်လို့ဆိုပါရယ်။ကြာရာပင်နေ့တုန်းကတော့ခါဇက်စတန်နိုင်ငံဘိုက်ဂိုနော်မြို့ကအာကာသစခန်းကနေလွတ်တင်လိုက်ပြီးမကြခင်မှာပဲဆိုယူအာကာသယင်ပြန်ကြလာခဲ့တာမှာတော့အာကာသယင်မှု of Chin နဲ့ Hecto အနေနဲ့ဂျုံအသက်အနေနဲ့ဂျုံခဲ့ရတာပါ။အခုဖြစ်ကဆိုဗီယက်ပြည်ထောင်စုခေတ်နောက်ပိုင်းရုရှားမှာပထမဆုံးဂျုံရတာဖြစ်ပြီးချင်းကဂုံယုံဝင်ကြွားခဲ့ရတဲ့ရုရှားအာကာသလုံငန်းအတွက်ကြီးမားတဲ့ဆွေးနွေးမှုတစ်ခုလည်းဖြစ်စေခဲ့တာပါ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.33 နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 15.5တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြံညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုဒီနေ့တွေ့ဆုံပြီးရခိုင်ပြည်နယ်ရေးဆွေးနွေးကြပါရယ်အထူးကိုယ်စားခရစ်စတင်းရှန်နာဘာဂန်နာနဲ့နေပြည်တော်မှာတွေ့ဆုံရမှာတော့နေရဆုံခွာသွားသူတွေပြန်လည်လက်ခံနိုင်ရေးအစိုးရကဖော်စီထားတဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့လုပ်ငန်းတွေအပအဝင်ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့တဲ့အကြောင်းလဲနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားတာပါတိုင်းနဲ့ချီရဲ့ဒုက္ခသည်တွေရရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီချက်အရနေရပြောင်းရေးအစီအစဉ်နဲ့ပတ်သက်တဲ့ကိစ္စတွေရခိုင်ပြည်နယ်အချက်တဲကိုဖြည့်ရှင်းရမှာရင်ဆိုင်နေရတဲ့စင်ကုံမှုတွေမြန်မာစုရနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံလို့ချာပူးပေါင်းဆောင်ရွက်နိုင်မဲ့အစီအစဉ်တွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းပြောဆိုထားပါတယ်ကုလသမဂ္ဂထူးခြားရေးခီးစဉ်စမနေ့တုန်းကလည်းမြန်မာစစ်တပ်ကဒုတိယဖူချုပ်မှုကြီးစိုးဝင်းနဲ့နေပြည်တော်မှာတွေ့ဆုံပြီးစုံစမ်းရေးကော်မရှင်ရဲ့လုပ်ငန်းတွေပါဝင်ရခိုင်ပြည်နယ်ရေးဆွေးနွေးခဲ့တယ်လို့မတိမငင်အခြေအနေတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအတွက်ဆောင်ရွက်ချက်တွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့လုံခြုံရေးကိစ္စကဏ္ဍကိုစီးနင်းတက်ခဲ့တဲ့ ARS ရဲ့ဆွေးနွေးအောက်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေရှင်းလင်းရကရိုဂျာမိုဆင်နေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝါကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂပါဝင်နိုင်ငံကအသံဝင်ကဆွဆွဲထားတာပါ။တိုင်းနဲ့ချီတဲ့ဒုက္ခတွေနေရပြန်ရေးစီစဉ်တွေနှောင့်နှေးကြန့်ကြာနေတဲ့ပုံမှာလဲဝေဖန်မှုတွေထွက်ပေါ်နေချိန်မှာအတွင်းရေးမှုချုပ်ရဲ့အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုထပ်မံတွားရောက်တာလည်းဖြစ်ပါတယ်။မြန်မာဆွေရကတော့ရိုဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားသလိုနိုင်ငံကအသံဝင်ကဆွဆွဲနေတဲ့အထိလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာမျိုးမရှိတဲ့အကြောင်းနဲ့ဒုက္ခတွေနေရပြန်နိုင်ရေးအဆင်သင့်ရှိနေတဲ့အကြောင်းလဲတုံ့ပြန်ပြောဆိုထားပါတယ်
ရိုမန်ကက်သလစ်ခရစ်ယာန်သာသနာမှာကြရရိုက်ခဲ့တဲ့လိမ့်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေနဲ့ဆက်နွယ်နေသူအမေရိကန်ပြည်ထောင်စုဝါရှင်တန်အခြေစိုက်ယဟန်အမတ်ဒေါ်နယ်ဝူရဲ့နှုတ်ထွက်စာကိုပုတ်ယဟန်မင်းကြီးဖရန်စစ်ကလက်ခံလိုက်ပါတယ်ယဟန်အမတ်ဝူကတော့လိမ့်မိုင်းဆိုင်ရာမဖွဲ့မရကိစ္စတွေနဲ့ဆွဆွဲခံရတဲ့ဝါရှင်တန် DC ခိုင်းချုပ်စရာတော့ယဟန်အမတ်သီအိုဒိုမက်ခရစ်နေရာမှာဒီနေ့စာမိုင်မှာပဲအစားထိုးတာဝန်ပေးထားတာပါဒါပေမဲ့လည်းပင်ဆယ်ဗေးနီးယားပြည်နယ်ပစ်စဘတ်မြို့မှာပကိုင်းအုပ်ဖုံးတော်ကြီးအဖြစ်1988ခုနှစ်ကနေ2006ခုနှစ်အတွင်း ွင်းတာဝန်ယူစီမှာလိမ့်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေကိုကန့်တွဲဖြေရှင်းမှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း80အတွင်းကလေးပေါင်း1000ထက်မနည်းကိုကက်သလစ်ဘုန်းတော်ကြီး300ကျော်ကလိမ့်မိုင်းဆိုင်ရာအနိုင်ကျင့်ဆော်ကားခဲ့ပြီးဖခင်ကျောင်းတာဝန်ရှိသူတွေကတတ်နိုင်သလောက်ဖုံးပြဖို့ကြိုးစားခဲ့ကြောင်းပင်ဆယ်ဗေးနီးယားပြည်နယ်ခုံတမတိအဖွဲ့ကစစ်ဆေးတွေ့ရှိခဲ့တာပါ။ယဟန်အမရူရူကတော့အနိုင်ကျင့်ဆော်ကားတဲ့ဖုံးကြီးတွေကိုအကအကွယ်ပေးခဲ့ကြောင်းခုံတမတိအဖွဲ့ရဲ့တွေ့ရှိချက်တွေကိုညင်ဆန်းခဲ့ပါတယ်။အနိုင်ကျင့်ခံရသူတွေအတွက်စိုးရင်ပူပန်မှုတွေနဲ့နောက်နောက်ထပ်မံမဖြစ်အောင်စူးစမ်းပန်းစားဆောင်ရွက်ခဲ့ကြောင်းလည်းပြောဆိုခဲ့တာပါ။ရှေ့လာမယ့်နိုဝင်ဘာလမှာတက်တော်88နှစ်ပြည့်မဲ့ယဟန်အမတ်ဝူရူကတော့ယဟန်အမတ်တွေနဲ့ဂိုင်းအုပ်ဆရာတော်တွေတာဝန်ကအနားယူလက်ရှိတဲ့အသက်85နှစ်အရွယ်လွန်ခဲ့တဲ့၃နှစ်ကလေးကကက်သလစ်ခရစ်ယာန်သာသနာပိုင်ပို့ဟန်မင်းကြီးထားနှုတ်ထွက်စာတင်ထားတာဖြစ်ပါတယ်။
ဒီလိုငယ်စီဝိုင်းကိုဒီချက်ပို့ပြီးထိနာအောင်လုပ်နေတဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တုန်းကပဲသတိပေးလိုက်တဲ့အတွက်နှစ်နိုင်ငံကြားကုန်သွယ်ရေးမှာအလျှော့ပေးမဲ့အရေးအယောင်တွေမတွေ့ရသေးပါဘူး။ဒီလိုတင်းမာတဲ့သဘောထားတွေကိုပြသနေပေမဲ့လည်းရှေ့လနိုဝင်ဘာလနှောင်းပိုင်းကျရင်အာဂျင်တီးနားနိုင်ငံမှာကျင်းပမဲ့ဆက်မှုထွန်းကားတဲ့နိုင်ငံပေါင်း20 G20 ထိပ်သီးဆွေးနွေးပွဲတွင်တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံမှုစီစဉ်ထားတဲ့အကြောင်းနှစ်နိုင်ငံဆိုးရတောင်းအရှိသူတွေကိုကူကပြီး Wall Street Channel ကဖော်ပြခဲ့ပါတယ်။အမေရိကန်သမ္မတအင်ဂျီရောစီဝိုင်းအချံမီးပုဂ္ဂိုလ်လယ်ရီကော့လောကလည်းတွဲဆုံမှုညှိနှိုင်းမှုတွေရှိတဲ့အကြောင်းပြောဆိုထားပါနှစ်နိုင်ငံကြားကုန်သွယ်ဆိုင်ရာတင်းမာမှုတွေရောပေါင်းလုံနိုင်မှုမျှော်လင့်ထားတဲ့နှစ်နိုင်ငံခေါင်းဆောင်တွေရဲ့တွဲဆုံမဲ့အစီအစဉ်ကိုသမ္မတထရန့်ဆွေးရကလက်ခံထားတဲ့အကြောင်းလဲ Wall Street Channel ကဖော်ပြပါတယ် G20 စီဝိုင်းပွဲအတွင်းတွဲဆုံမဲ့အစီအစဉ်နဲ့ပတ်သက်လို့ဒီနေ့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲအတွင်းမင်းမြန်ရမှာတော့နှစ်နိုင်ငံကြားအစီအစဉ်ဆွေးနွေးမှုတွေဆက်သွယ်မှုတွေရှိနေတဲ့အကြောင်းပြောခွင့်ရပုဂ္ဂိုလ်လူခန်းကဖြေကြားသွားပါတယ်။ဒါပေမဲ့လည်းဆွေးနွေးမှုနဲ့ပတ်သက်လို့အသေးစိတ်ကိုတော့ပြောဆိုမသွားပါဘူး။သမ္မတထရန့်ကတော့ပြီးခဲ့တဲ့လတည်းမှာပဲဒေါ်လာဘီလီယံ200ဘူးနီးပါးတန်ဖိုးရှိတဲ့တရုတ်နိုင်ငံကသွင်းကုန်တွေပေါ့အခွန်တွေတိုးမြင့်ကောက်ခံမှုကြေညာခဲ့ပြီးတရုတ်နိုင်ငံကဒီပေါ်မှာလက်တုံပြန်ဆောင်ရွက်ခဲ့မယ်ဆိုရင်တော့နောက်ထပ်အမေရိကန်ကအခွန်တွေကိုထပ်မံတိုးမြင့်ချထားမှာဖြစ်တဲ့အကြောင်းလည်းသတိပေးပြောဆိုထားပါတယ်။
ယူကနာနိုင်ငံအရှေ့ပိုင်းမှာမြေပြုံမှုကြောင့်လူပေါင်း30ထက်မနည်းတေဆုံးသွားတယ်လို့ယူကနာတာဝန်ရှိသူတွေကပြောပါရယ်။တောင်ပေါ်ကနေပြိုကျလာတဲ့မြေလူကြီးတွေကတောင်ဆောင်ကနေမြစ်ထဲအထိပြိုဆင်းခဲ့တာဖြစ်ပြီးအဲ့ဒီရိုက်ခတ်မှုကြောင့်ကဘာတွေပြိုကျခဲ့တာမှာမြေရည်တွေနဲ့လူတွေမျောပါသွားခဲ့ရတယ်လို့တဘာဝဘေးအန္တရာယ်ဆိုင်ရာကြိုတင်ပြင်ဆင်ရင်းနဲ့စီမံခန့်ခွဲရေးဌာနကော်မရှင်နာမင်းကြီးမာတင်အိုဝါကရိုက်ဒါစ်သတင်းဌာနကိုပြောပါရယ်။မြို့တော်ကမ်ဘလာနဲ့ကီလိုမီတာ150အကွာလောက်မှာရှိတဲ့ Mountain Elgon တောင်ချီမှာမြေပြုံမှုဖြစ်ပွားခဲ့တာပါ။အပြည့်အစည်းပုံတွေအောက်အသက်ရှင်သူတွေကိုဆက်ပြီးရှာဖွေကယ်ဆယ်နေတာကြောင့်တည်ဆုံးသူအရေးအတွက်တိုးလာနိုင်တယ်လို့လဲတာဝန်ရှိသူတွေကပြောပါတယ်ဂျပန်ဟီပွန်ကြီးချုပ်ရှင်ဇိုအာဘေတရုတ်နိုင်ငံကိုဒီလအတောင်ပိုင်းမှာလာရောက်လဲပတ်ဖို့ရှိတယ်လို့တရုတ်နိုင်ငံကဒီကနေ့တောက်ကြနေမှာကြေညာပါတယ်။ဒီခီးစင်ဟာ2019ခုနှစ်ကစလို့ဂျပန်ဝန်ကြီးချုပ်ရဲ့ပထမဆုံးခီးစင်ဖြစ်ပြီးပြိုင်ဖက်နှစ်နိုင်ငံကြားနောက်ဆုံးတွေ့ရတဲ့နှွေထွေးတဲ့လက္ခဏာလည်းဖြစ်ပါတယ်။တရုတ်ဂျပန်နှစ်နိုင်ငံကြားငြိမ်းချမ်းရေးနဲ့မိဖက်သဘောတူညီမှုအတွက်လက်မှတ်ရေးထိုးခဲ့တဲ့ Sino Japan Mahamesa ချုပ်အနှစ်40မြောက်နှစ်ပတ်လည်အခမ်းအနားကျင်းပဖို့အော်တိုဘားလ25ရက်နေ့ကနေ29ရက်နေ့ထိဂျပန်ဝန်ကြီးချုပ်လာအောင်ဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူလူခန်းကပြောပါတယ်။ဒီလေပတ်ခီးစင်ကနေနိုင်ငံအပြန်အလှန်ဆက်သွယ်မှုတွေတိုးမြင့်လာစေမယ့်အပြင်အပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေလည်းလမ်းကြောင်းမှန်မှုကိုပြောင်းသွားစေမယ်လို့ပြောခွင့်ရသူလူခန်းကဆိုပါတယ်။ Sino Japan စာချုပ်ကို1988ခုနှစ်အော်တိုဘားလ23ရက်နေ့မှာရေးထိုးခဲ့တာဖြစ်ပါတယ
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာ။VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နေပါတယ်။အခုတော့သတင်းပေးပို့ချက်နဲ့ဒီဆက်သွယ်မေးမြန်းချက်တွေကိုကြားမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ခွာခိုလုံနေကြတဲ့ဒုက္ခသည်9သိန်းနီးပါးအနက်ပထမအဆုံးအထုပ်ဖြစ် 6,000 ကိုမြန်မာနိုင်ငံပြန်ပို့ဖို့အစီအစဉ်နေပြီလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကမနေ့ကပြောဆိုခဲ့ပြီးနောက်မြန်မာဘက်ကပြန်လည်လက်ခံဖို့အစဉ်အသင့်ပြင်ဆင်ထားပြီဖြစ်တဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာခြားရာကြီးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောဆိုလိုက်ပါတယ် VOA သတင်းနောက်မတ်မီခါကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါပ
ါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကပထမဆုံးအထုပ်အနေနဲ့လူဦးရေ 6,000 ကိုပြန်ပို့ဖို့စီစဉ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဒူဟက်ဆန်မမုတ်အလီကအောက်တိုဘာ9ရက်နေ့ကဓကာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။ဒုက္ခသည်တွေရဲ့နာမည်တွေနဲ့နေထိုင်တဲ့ရွာတွေကိုကြည့်မှုရှိမရှိမြမအစိုးရဘက်ကမေးထားတယ်လို့လည်းသူကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်သွားတဲ့ဒုက္ခသည်တွေနေရပြန်လာရေးမှာနှောင့်နှေးကြံ့ကြောင်မြမနိုင်ငံဘက်ကစနစ်တကျလှုံ့ဆော်နေတယ်လို့ဆွတ်ဆွဲချက်တွေထွက်ပေါ်ခဲ့ပြီးဒ တ်မကြခင်အခုလိုဒုက္ခတဲ့6000ပြန်ပို့မယ်ဆိုတဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုတန်တီထွက်ပေါ်လာတာဖြစ်ပါတယ်။တခိုင်ပြည်နယ်တွင်ဒုက္ခတဲ့ပြန်လည်နေရာချထားရေးဆိုင်ရာကော်မတီ UEHRD ရဲ့ဒုဥက္ကဋ္ဌလည်းဖြစ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်အေးကတော့အခုထိတော့ဒီကိစ္စနဲ့ပတ်သက်လို့တိတိကျကျအတည်ပြုချက်မရသေးဘူးလို့ဆိုပါတယ်။မြန်မာနိုင်ငံလူမှုကြီးကြပ်ရေးနဲ့နိုင်ငံသားရေးဝန်ကြီးဌာနကအတည်ပြုခဲ့မယ်ဆိုရင်ပြန်လည်လက်ခံဖို့စီစဉ်ထားတဲ့အခြေအနေကိုသူကအခုလိုရှင်းပြသွားပါတယ်
။ဒီလိုရောက်ရင်ကျွန်တော်တို့ကလုပ်ရမယ့်တာဝန်တွေကျွန်တော်တို့ကလုပ်ဖို့ကတော့အကုန်အစင်းနဲ့ပေါ့နော်။ဒီ repatriation မှာ physical arrangement ဆိုတာရှိတယ်။အဲ့ဒီ arrangement အတိုင်းကျွန်တော်ကအကုန်လုံးမှာတောင်းရင်လူတိုင်းစာတမ်းကိုအကူအညီပေးမယ်ဆိုဟာပြထုတ်ပေးမယ်လို့ဘာလို့ညာလို့ပေါ့နော်။နောက်ပြီးတော့ရှင်စားတာတောက်တာတွေကျွန်တော်တို့ကဆောင်ရပေးမယ်လို့နောက်ပြီးရင်ဈာစကားကိုပို့ဆောင်မယ်လို့နောက်ပြီးရင် cash for work ဆိုပြီးတော့သူတို့ပြန်ဆောင်မယ့်နေရာတွေကိုပို့ပြီးတော့သူတို့ကသူအဲ့မှာ job ဖြစ်တဲ့ကြီးကျွန်တော်တို့ကဆောက်ပေးမယ်သူတို့အဲ့မှာနေပြီးတော့သူတို့အိမ်ကိုဆောက်ကျွန်တော်တို့က PC ထုတ်ပေးအဲ့ဒါကြီးကျွန်တော်တို့ကဆက်လုပ်တော့မှာအဲ့ဒါကြီးတော့ကျွန်တော်တို့ကအစင်နဲ့
မြန်မာအစိုးရဘက်ကလက်ခံမဲ့အစီအစဉ်အသေးစိတ်ကိုလူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားရေးဝန်ကြီးဌာနဘက်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့မရခဲ့ပါဘူး။ဒါကြောင့်အသေးစိတ်အစီအစဉ်ကိုတော့ခုချိန်ထိမသိရသေးပါဘူး။မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးတွဲအလို့အဖွဲ့ဆွေးနွေးပွဲကိုလည်းအောက်တိုဘာ28ရက်နေ့မှာကျင်းပမယ်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဗ်ဒူဟာဆန်မမ်မုတ်အလီကပြောဆိုထားပါတယ်။ရခိုင်ပြည်နယ်မှာအိန္ဒိယအစိုးရဆောက်လုပ်ပေးထားတဲ့နေရရင်ပြောင်းကြမယ်ရိုဟင်ဂျာတွေနေထိုင်မဲ့အိမ်တွေကိုဩဂုတ်လတုန်းကရဟဲ့ရင်နဲ့တွားရောက်စစ်ဆေးခဲ့တယ်လို့လည်းသူကပြောပါတယ်။ဒါ့အပြင်အခုဆိုဒီအိမ်တွေဟာနေထိုင်ဖို့အဆင်သင့်ဖြစ်နေပြီလို့လည်းသူကပြောပါတယ်။မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးအနှုံကိုကုချိန်တီလက်မခံသေးပါဘူး။အိန္ဒိယအစိုးရကရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်အတွက်၅နှစ်အတွင်းအမေရိကန်ဒေါ်လာ25သန်းကူညီပေးဖို့ရထားတယ်လို့ဒီအစီအစဉ်အရထာနေပြန်မဲ့ရိုဟင်ဂျာတွေအတွက်နေအလုံးပေါင်း250ဆောက်လုပ်ပြီးစီးနေပြီဖြစ်ပါတယ်။အိန္ဒိယကနေအိမ်တွေစတင်ဆောက်လုပ်လာချိန်မှာတရုတ်အစိုးရကလည်းရိုဟင်ဂျာတွေအတွက်နေအိမ်အလုံးပေါင်း1000ဆောက်လုပ်ပေးဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကကန့်လန့်ထားပါတယ်။ဒုက္ခတဲ့နေရပြန်ရေးဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနားလည်မှုစာကြုံလာရေးထိုးအပြီးဒါဟာပထမဆုံးပြန်ပို့မဲ့အတုပ်လေးဖြစ်ပါတယ်။စတင်ဝင်ရောက်သူတွေကိုတောင်ပြိုလက်ဝဲနဲ့ငခုရစခန်းတွေမှာစီစစ်လက်ခံသွားမှာဖြစ်တယ်လို့အစိုးရဘက်ကပြောဆိုထားပါတယ်ရှင်
။ပြည်ဝသတင်းတော်မမေခရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတော့ဂျားပြတ်ရွေးကောက်ပွဲနဲ့ဆိုင်တဲ့အကြောင်းကိုလည်းတင်ပြချင်ပါတယ်။ဂျားပြတ်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမှာလွတ်လပ်မှုရှိတယ်လို့ပါဝင်ရှင်းပြကြမဲ့နိုင်ငံရေးပါတီတချို့ကပြောဆိုလိုက်ပါတယ်။ဒါပေမဲ့မဲဆန္ဒရှင်တွေရဲ့စိတ်ဝင်စားမှုနဲ့မဲဆန္ဒရှင်စီးရင်နဲ့ပတ်သက်လို့တော့အားမလို့အားမရဖြစ်တာတချို့ရှိနေကြပါတယ်မတင်ကြီးထက်ကစူးစီးတင်ပြထားတာပ
ါလွတ်တော်ဂျားဖြတ်ရွေးကောက်ပွဲတွေကိုလာမယ့်နိုဝင်ဘာလ3ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ပြည်သူလွတ်တော်4နေရာအမျိုးသားလွတ်တော်2နေရာတိုင်းဒေသကြီးပြည်နယ်လွတ်တော်အတွက်8နေရာစုစုပေါင်း13နေရာလေ့လက်နေပါတယ်လွတ်တော်လေ့လက်နေရာ13နေရာအတွက်ကိုယ်စားလှယ်လောင်း69ရောက်ရှင်ပြိုင်နေကြပါတယ်လွတ်တော်ဂျားဖြတ်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေလည်းအပြိုင်အဆိုင်ရှိနေပြီးလွတ်လပ်မှုလည်းရှိတယ်လို့နိုင်ငံရေးပါတီတချို့ကပြောပါတယ်။ရန်ကုန်တိုင်းနဲ့ရခိုင်ပြည်နယ်တို့မှာမဲဆွယ်စည်းရုံးနေတဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ရဲ့အတွင်းရင်မှုဥမျိုးကျော်ကအခုလိုပြောပါတယ
်။အဲ့နောက်ဆက်အသားရှိရလို့တော့ပြောလို့ရတော့အောင်ရှိပါဘူး။လူထုရဲ့စိတ်ဝင်စားမှုကတော့အားနည်းတယ်ခင်ဗျာ။ကျွန်တော်နိုင်ငံရဲ့ဒီမိုကရေစီအခြေအနေတွေလည်းဆက်ဆက်ပါနေမယ်။ဒါပြလဲဆိုလူတို့လူထုကတောင်းနေလည်းမပြေပြေကြဘူး။တော်များများဟာအလုတ်ကန်အခွင့်အရေးနေပါတယ်။အဲဒါအလုတ်ကန်မရှိတော့နိုင်ငံရေးကိုသူတို့အနေနဲ့စိတ်ဝင်စားမှုလက္ခဏာတော့အားနေတယ်လို့ပြောရမှာပေါ့နော်
။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီ SNLG ရဲ့ပြောခွင့်ရဆိုင်းလိပ်ကတော့ရွေးကောက်ပွဲစည်းရုံးမှုတွေမှာထူးထူးခြားခြားအခက်အခဲမရှိပဲလူမှုစိတ်ဝင်စားမှုမှာတော့မြို့ပေါ်မှာထက်နေတွေကမဲဆန္ဒရှင်တွေကြားပို့ပြီးစိတ်အားထက်သန်ကြတယ်လို့ပြောပါတယ
်အစင်းတွေမြို့တွေနဲ့မြို့ပေါ်တွေကရှမ်းနေကြလို့အများကြီးတက်ကြည့်ကြတယ်တခါကျွန်တော်တို့ဒီလိုပြတ်တော့ပြေးတော့ဝင်တယ်လဲချမ်းမြေမှာဆိုလို့ရှိရင်လည်းညီရောလူကျွန်တော်များများတက်ကြည့်ကြရှိကြပါတယ်မြို့ပေါ်လူခန်းစားလောက်ကတော့
ဒါပေမဲ့မဲဆန္ဒရှင်စည်းရင်းတွေနဲ့ပတ်သက်လို့တော့နိုင်ငံရေးပါတီတွေကြားအမလို့အမရဖြစ်နေကြပါတယ်။
ရခိုင်ပြည်နယ်တွင်းကမဲဆန္ဒရှင်တွေမှာမှတ်ပုံနေမရှိကြဘူးလို့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အတွင်းမှဦးမျိုးကျော်ကပြောပါတယ်။တိုင်းရင်းသားတွေဒီကမှာမို့ဒီကမှာတည်ပြီးတော့ရောက်ပြီးတော့အဲရှင်းနေတယ်လူဒီလူတွေကမဲသေးမှာတော့ပါတယ်ဗျ။နော်ဒါပေမဲ့သူတို့မှာနိုင်ငံသားကတို့မျိုးသားနိုင်ငံသားကတို့သိကြပါညာတာသူတို့မှာမရှိကြဘူးဗျ။
ဒါလေးတစ်ခုကတော့အာမေရှန်နဲ့ကျွန်တော်တို့ကပြောပါမန္တလေးတိုင်းအတွင်းမှာတော့မေဆန္ဒရှင်စီးရင်တွေကိုလက်လှမ်းမိတဲ့လောက်ပြင်ဆင်နိုင်ခဲ့တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီပြောခွင့်ရဆိုင်းလိပ်ကပြောပါတယ်။ဒီမှာရှမ်းတိုင်းရင်းသားကြီးရဝန်ကြီးတော်မေဆန္ဒနယ်မှာဆိုလို့ရှိရင်ရှမ်းလူမျိုးတွေနဲ့တွေ့ဆုံရှိတဲ့ဒီလိုမျိုးလို့အပြင်ရှမ်းမဟုတ်
ဒီရတဲ့ရတဲ့မှာတင်ဘူးနဲ့ကဏ္ဍရှင်စင်းကအရင်ပေါက်ပြီးတဲ့ငားရနဲ့တော့ဘူးကျွန်တော်သင်ချက်ချင်းလက်ကကြတော့အလုပ်တွေအကြည့်ကြအဖေတမအမြင့်ရှမ်းနေချက်နေတယ်ကျွန်တော်ပြန်ပြနေကြတော့အလုပ်တွေအကြည့်ကြချမ်းကျုပ်ကြတော့ဘောနော်လက်လက်မဲဆန္ဒနဲ့စက်တုံးနေရာကတော့ပြည်သူ့လွှတ်တော်အတွက်ချင်းပြည်နယ်ကံပက်လက်ရှမ်းပြည်နယ်လေကြာရန်ကုန်တိုင်းတာမွေမန္တလေးတိုင်းမြင်းချင်း
အမျိုးသားလွှတ်တော်အတွက်ကချင်ပြည်နယ်မြစ်ကြီးနားနယ်ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေအတွက်တော့မတူပီတမူးအုတ်တွင်းတပိတ်ချင်းရသေးတောင်မင်းဘူးစိတ်ကန်းနယ်မန္တလေးတိုင်းဒေသကြီးတို့ကရှမ်းတိုင်းရင်းသားမဲဆန္ဒနယ်တွေပါဝင်ပါတယ်ရှင်မတင်ကြီးတိုင်းဖြစ်ပါတယ်ခင်ဗျာအခုတော့ငါးတင်ပို့မှုအခက်အခဲဖြစ်နေတဲ့အခြေအနေကိုလည်းပြောပြကြပါမယ်မြန်မာနိုင်ငံကနေစော်ရီအာရေဗျနိုင် ဒီနေ့လုပ်ငန်းတွေထိခိုက်နေတာနေပြီးဒီကိစ္စကိုအစိုးရအနေနဲ့ဖြေရှင်းပေးတင်ကြောင်းငါးလုပ်ငန်းအဖွဲ့ချုပ်တာဝန်ရှိသူတွေကပြောဆိုပါတယ်။တနည်းကိုနိုင်ငံသားဝင်ငွေဒေါ်လာတန်40လောက်ရနေတဲ့ဒီပို့ကုန်လုပ်ငန်းဖြစ်တာကြောင့်မြန်မာအစိုးရရဲ့ကုန်သွယ်ရေးအဖွဲ့တစ်ဖွဲ့
ဖီယက်နမ်ကယူထောက်ကုန်တင်မှုနေရာစက်ရုံ26လေးရုံကိုဆော်ရီအိုင်ဗီယာနိုင်ငံကဒီနှစ်ဆန်ပိုင်းမှာစစ်ဆေးခဲ့ပြီးကျန်းမာရေးနဲ့ပင်လယ်ဒေသရေထောက်ကုန်တင်မှုတာကိုပါတဆက်တည်းပိတ်လိုက်တာဖြစ်ပါတယ်။မြန်မာငမြချင်းကိုဆော်ရီနိုင်ငံကိုအများဆုံးတင်မှုနေရာဖြစ်ပြီးအခုနှစ်မေလတရက်ကစပြီးရစိုင်းကအကြောင်းပြည်တွင်းဈေးကွက်ကိုပဲအဓိကမိခိုနေရပါတယ်။ဒါကိုအစိုးရအနေနဲ့ကုန်သ ก็ไม่ได้ขาจ้าลูกเห็นตัวที่มาลาบีรอที่เสียขาหมดกองลงลงแต่ขาจ้ารออะคุณไอ้ตัวไหนงานก็เช่นปีร้อนแบบแบบมีสิ่งเนี่ยรอที่ชั้นไหนงานนี้ไอ้ลูกไปได้ขาจ้ารออะคุณน่าจะว่าแบงงานเนี่ยสุดปุ๊บอันนี้ทำให้ยากกว่าบีบอ่ะนะทำให้จะมาบัวรอบ้ามาไม่รู้เป็นเนี่ยสาวเป็นปูเนี่ยตัวจังจีนี่ที่เลยจะมาเรื่องงานลำบากเสียเดียว
ถ้าบาลีสุดจะมารู้ว่าปกติการที่เราจะรู้จะไรจะตัวลมยาบุสุดเดียวจะรู้เสียทรัพย์ยามาเลยแต่เอ็มจะมารู้ประการนี้บ้างกูน่ะพี่อันนี้ว่าลูกผู้สูงเสียงทรีทเมนต์ดีมาพี่มันนี่ตัวเมื่อตอนนี้บ้านเราเป็กอีสานอะไรตัวเลยเอ้าปกติการนี้เนี่ยลูกลมยาราส่วนนี้คุณอาจจะต้องการเงินดีอุตส่าห์มีเท่าลูกอ่ะมาปนเนาะยามานี้ก็ลงมาชิมยาดินทุกอย่างจะยาส่วนนี้เนี่ยสิ่งพิบากของอาจารย์ชาวดังเต็มบุญนี่บ้าเลยไอ้เท่ากับอาจารย์ชาวด ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ အမေရိကန်နဲ့ဥရောပနိုင်ငံတွေကမြန်မာရေထွက်ကုန်ကိုပြန်ပြီးခွင့်ပြုထားလို့သူတို့ FTA ဥပဒေနဲ့ကန့်ညီမှာဆိုရင်တင်မိုးနိုင်တယ်လို့ဆိုပါတယ်မြန်မာငါးလုံငါဖွံ့ဖြိုးဖို့ဥရောပသမဂ္ဂ EU နဲ့ဂျာမနီစီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးကော်ပိုရေးရှင် GI စတို့ပူးပေါင်းပြီးငါးနှစ်စီမံကိန်းအတွက်ယူရို22.5သန်းကူညီဖို့ကိုလည်းလွှတ်ဆောင်နေတဲ့အကြောင်းမြန်မာနိုင်ငံငါးလုံငါဖွဲ့ချုပ်စည်းရင်းတွေအရသိရပါတယ်ခင်ဗျာ
သောရရှင်များရှင် ကမ္ဘာတဝက်စီးရဲချမ်းသာကွာဟမှုချောချာရေးကတိပေးထားတဲ့အတိုင်းရှုပန်းရမှာကမ္ဘာပေါ်ကနိုင်ငံပေါင်း138ခုနဲ့မြန်မာနိုင်ငံဟာအဆင့်138ဆင့်ရှိနေတဲ့အကြောင်းနိုင်ငံတကာဖရိုက်တာဖွဲ့ဖြစ်တဲ့အောက်စ်ဖမ်ရဲ့စာတမ်းသစ်ကဖော်ပြထားပါတယ်။စီးရဲချမ်းသာကွာဟမှုမှာအဓိကကျတဲ့ကျန်းမာရေး၊ပညာရေး၊လူမှုရေးအတွက်တုံ့ဆွဲမှုအခွန်စနစ်နဲ့လုံတမာခွင့်ရေးတွေမှာ အစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုတိုင်းတာစစ်ဆေးထားတဲ့ညွှန်ကိမှာမြန်မာနိုင်ငံနောက်တန်းရောက်နေရတာပါကြောင့်များပါလဲ။မြန်မာနိုင်ငံမှာစီးရဲချမ်းသာကွာဟမှုဘလောက်တောင်ကြီးမားနေပါသလဲဆိုတာကို
ဖီယိုရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ဖီယိုရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လိုက်စီစဉ်ကကြိုဆိုပါရစေ။မနက်ပြန်စနေညဖီယိုရဲ့တိုင်းရိုက်လေးလိုင်းအစီအစဉ်မှာတော်ရရှင်ဒီပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ ပါဝင်ဆွေးနွေးလိုသူတွေအနေနဲ့စနေနေ့ည9:00မတိုင်ရင်ကျွန်တော်တို့ရုံးချုပ်ကိုတယ်လီဖုန်းဆက်ပြီးတော့မိမိတို့ရဲ့ဖုန်းနံပါတ်တွေကိုပေးနိုင်ပါတယ်ခင်ဗျာ။အခုတော့အမေရိကန်နိုင်ငံမှာဒီရာသီဥတုဆိုးဝါးတဲ့အခြေအနေတရက်ကိုလည်းတင်ပြကြပါမယ်။ဟာရီကိန်းမုန်တိုင်းမိုက်ကယ်တိုက်ခတ်သွားပြီးနောက်ဖလော်ရီဒါမှာနေထိုင်ကြသူတွေဟာသူတို့နေအိမ်ကအပျက်စီးတွေကိုစတင်ရှင်းလင်းနေကြပါပြီ sin li pit tamage bi, tanai yu diang azang amain no net, li bien teka kedalu, mu jije, shad sungerawa, Obama, taum yau, kerina pinere male, monain dan kayavare, di monain jau, jojia binema, at the certain net, yue mingling e bawin, lu bong chow u tizong yadalu, tadabrini ma, ain in a lung and bong kuna ting lao, yes, and me, piatau tawari, di chinigura.
ဒီအခြေအနေကိုတော့ဘီအိုအရင်တော့ဇလေဒစာဟုတ်ပေးပို့တဲ့သတင်းလာကိုကိုအောင်ပြောပြပါမယ်။ဟာရီကိန်းမုန်တိုင်းမှာခဲ့အပြော့သွားပြီးတဲ့နောက်မှာတော့ဘေးလွေရာကိုအောင်နေကြတဲ့ဖလော်ရီဒါပြည်နယ်ပနားမာစီးတီမြို့ကန်တွေဟာမုန်တိုင်းတက်ခတ်မှုကြောင့်အပျက်အစီးတွေကျန်ခဲ့တာကိုတွေ့ခဲ့ကြပါတယ်။ပနားမာစီးတီမြို့ကန်ဆူဇန်ဗီယာဖိုရာကတော့အတော်တော်လုံးခဲ့တယ်လို့ဆိုပါတယ်။ Mexico Beach Muma Soyle, Alaru Biasirigu Tuyavare, Alabama, Georgia, Town and Yau Carolina Pinerego, Monai Meokema, Timugliha, Monan Dango, Ajinzo Kangarawa, American Tamara Donald Kamgaro, Florida Pineha, Tabawa, BNE, Diga Chao de Niapi, Jinagarawa.
Our prayers are with those who lost their lives.
The social media in the three of Mizazu in the Sutan Pivare, Niadiza Kuloma, Oi Sushambi, Pedoka Yisanga, Tone Chine, Biluya Shipyan, Nitayane, Mizazu, Lumashini, Dule, same compiavare.
A good camera, Pidun Kagui, Yantan, Chabineriga, Yevo Gazi, Puri Bubon Lepi, a Kuni Peniware, Florida Tomate Shaka, Monenda, Tin Rigule, Shapu Gazi, Puriga Kuni Niware, Adiga Sibu Miniari Lepia Sigera Jang, Dutamara Mike Pansa, Sibu Tanaga Tawan Shidri Nesunu Pido, a Tanan Zon Kuni Pido Melu Biore.
Our message to all of those impacted.
Monainan Tinga Jadurego, American Lurukoza, Chojinagaro, Genoro Asmiarune to Yeti Mava, Hiro Chainduinda Macabe, Saibui the Mari of Farway, Luhu Taiwan Alo Pokma and Chini Tayaudeti, Peronga Nema Matua, Kuni Pambo Beta Mava.
Modern Dekaya Didaga Didagani in Yeji Shamurigo, three tapiro, Yevo Keze, three Pichadrigo Nasun Tabule, Tawan Shiduriga, Titan Tawarekmia.
ဒီဝေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒို၃၂၄၀၄၈အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19နဲ့25နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာကဏ္ဍတွေကိုထုတ်လွှင့်သွားမှာပါအဲ့ဒီတွေကအရင်ဦးဆုံးအမျိုးသမီးကဏ္ဍတင်ဆက်ဖို့အချိန်ရောက်လာပါပြီ။လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်တပွဲအသုံးပြုနေတာကိုတိုက်ဖြတ်တဲ့နေရာမှာတက်တက်ကြွကြွဆောင်ရွက်ခဲ့ကြတဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကဒေါက်တာဒန်နစ်မူခူဂွေနဲ့လိမ်အကြမ်းဖက်မှုခံခဲ့ရသူရာဇဝတီအမျိုးသမီးနာဒီယာမူရတ်တို့ကို2018ငြိမ်းချမ်းရေးနိုဘယ်ဆုရှင်တွေဖြစ်ပူးတွဲချီးမြှင့်မှုနိုဘယ်ဆုကော်မတီကပြီးခဲ့တဲ့တောက်ကြံလေးကကြေညာခဲ့ပါတယ်။ကမ္ဘာတဝန်းပြည်ပကဖြစ်ပွားရာဒေသတွေမှာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးအတွက်နိုးကြားမှုရှိစေဖို့ကြိုးပမ်းမှုတွေကိုလည်းအခုလိုစုချင်းမြင့်မှုကအထူးအထောက်အကူပြုရလဲရောက်ပါတယ်။ဒီနှစ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်တွေရဲ့တုတ်ပြန်ချက်တွေနဲ့အတူသူတို့ရဲ့ရုန်းကန်လှုပ်ရှားမှုတွေအကြောင်းကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြထားပါတယ်
I congratulate Nadia Murat and Dr. Denis Mukwege on being awarded the 2018 Nobel Peace Prize.
Nadia Murat and Dr. Denis Mukwege ro na thong session Nobel Ninja ye su chi myin khan ya twet jano chi ju gum pyu ba de. Pitipakha re twin lein mai san ya a chan phe mu khan ga ya de du re ko aka kwe pe chin a phin thu ro nu ha jano ro မြဝေခံစားတဲ့စံတန်ဖိုးတွေကိုလည်းအကအကွက်ပေးခဲ့တာဖြစ်ပါတယ်
။အဲ့ဒါကတော့နော်ဝေးနိုင်ငံအော့စတိုချေဆိုင်နိုဘယ်ဆုကော်မတီက2018နိုဘယ်ညင်ညာရေးဆုရှင်တွေဖြစ်အီရတ်နိုင်ငံကရာဇဒီအမျိုးသမီးနာဒီယာမူရတ်နဲ့ကွန်ဂိုသမ္မတနိုင်ငံကတာဖွားနဲ့မီယာပါရဂူဒေါက်တာဒက်နစ်ဘူဂွေဂေတို့ကိုပူးတွဲချီးမြှင့်တဲ့အကြောင်းအောက်တိုဘာလ5ရက်နေ့ကထုတ်ပြန်ကြေညာလိုက်ပြီးတဲ့နောက်ကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတရက်စ်ကအခုလိုဆုရှင်အုပ်ကိုချီးကျူးပြောကြားသွားတာပါ။အီရတ်နိုင်ငံမြောက်ပိုင်းနေရာဇဝတီမျိုးနွယ်ဝင်ဖြစ်တဲ့နာဒီယာမူရတ်ဟာ2014ကသူအသက်22နှစ်အရွယ်မှာထိုစဉ်ကော်ချိုးဆိုတဲ့ကြီးရွာကို Dash IS စစ်သွေးကြွတွေဝင်ရောက်စီးနင်းပြီးဖမ်းဆီးခေါ်ဆောင်ခြင်းခံခဲ့ရတဲ့ရာဇဝတီအမျိုးသမီး6000ကျော်နဲ့တူအပါဝင်ဖြစ်ပါတယ်။အတွေ့အမှုချုပ် Guterres က
Nadia Murat gave voice to unspeakable abuse in Iraq.
နဒီယာမရတ်ဟာအီရတ်နိုင်ငံမှာသိက္ခာဆွေးနွေးလာတဲ့လူရက်တွေကျူးလွန်ခြင်းခံခဲ့ကြရသူတွေအရေးကိုဆေးရှုဆောင်ရွက်ပေးခဲ့သူပါအစွန်ရောက် Dash အကြမ်းဖက်သမားတွေဟာယဇီဒီလူမျိုးအထူးသဖြင့်အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုပြစ်မှတ်ထားခဲ့ရတာဖြစ်ပါတယ်ရာဇဝမှုနဲ့မူရေးဆေးနှိမ်နင်းရေးဆိုင်ရာကုလသမဂ္ဂရဲ့2016ဖြစ်ကြည်ရေးစံတမန်အဖြစ်သူဟာလူကုန်ကူးခံရသူတွေနဲ့လိမ်မိုင်းဆိုင်ရာကြုံပြုခံရသူတွေကိုသာဆေးရှုဆောင်ရွက်ခဲ့တယ်လို့ပြမှုကျူးလွန်သူတွေကိုအေးအေးယူအပြစ်ပေးနိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်ပေးခဲ့သူပါ
။ကွန်ဂိုနိုင်ငံသားမီယာတာဖွားပါရဂူဒေါက်တာဒက်နစ်မူကိုဂီကတော့ဘူကာဗိုမှာပန်စည်းဆိုတဲ့ဆေးရုံကိုမတည်ခဲ့ပြီး1990ခုနှစ်ကစလို့ကွန်ဂိုဒုတိယပြည်တွင်းစစ်အတွင်းအဓမ္မပြုကျင့်မှုကိုစစ်လက်နက်သွင်းအသုံးပြုခဲ့တဲ့လက်နက်ကိုင်းတပုံတွေရဲ့လူမဆန်စွာပြုကျင့်မှုကိုခံခဲ့ရတဲ့ကွန်ဂိုအမျိုးသမီးတွေကိုကုစားပေးခဲ့ရမှာတနည်း18နှစ်လောက်ကနေ့စဉ်ခွဲစိတ်ကူတာမှု10ချိန်လုပ်ခဲ့ပြီးအမျိုးသမီးတွေဘဝပြန်လည်ထူထောင်ရေးအတွက်ကြိုးပမ်းပေးခဲ့သူဖြစ်ပါတယ်အန်တိုနီယိုဂူတရက်စ်က
ဒေါက်တာဒန်နစ်မူကွေဂေ has been a fearless champion for the rights of women caught up in armed conflict
ဒေါက်တာဒန်နစ်မူကွေဂေဟာဆက်နေဆွေးကံပြည်ပခန့်မှာအမှတ်ပြုခြင်းခံရသူခေါင်းဝန်ဖျားခံရသူတွေနဲ့အခြားရဆက်ကြံကြုတ်လာတဲ့ချိုးဖောက်မှုတွေကိုခံစားကြရတဲ့အမျိုးသမီးများအခွင့်အရေးအတွက်စတိရှိရှိဆေးရှုဆောင်ရွက်ခဲ့သူပါသူသက်အန္တရာယ်ချင်းချောက်ချင်းခံရပေမဲ့သူဟာကွန်ဂိုသမ္မတနိုင်ငံမှာ Penzi saying will finally be Sivakuda Bigazuba. Kula the Magara Suya Juba Murigo Taukan Abigavare. Say Dwen Musumiri Bo, don't know Tau Chabwe, Jimuri Junonga Yadarina, Pasalo Suga, Kabara no Jamuya on Swansam Nangazu Chapare. Tuha, Junkin at Quasi, Sia won't do a dinner. Pintane Danya Danjedu, Kanzaga Yare, Musumiri, Kuza Bigger Pin. Say Jaguba.
Murat Nadia yo, Dr. Dennis Mugogi go, na uzlong no ha, Sakrof ninja yi su shinui le picha bale. Dr. Mugogi ga, Nobel ninja yi su chini kaya mune patte lu, akulu pyo ge bale.
The Nobel Prize is for us on the expression that the international community understand and there is a recognition.
နိုဘယ်ငြိမ်းဆုဂုလိုချီးမြှင့်ခြင်းဟာလိမ္မာရေးဆိုင်ရာအကြံဖတ်မှုခံကြရတဲ့အမျိုးသမီးတွေခံစားရမယ့်ဘေးထောက်ကကိုနိုင်ငံတကာကနားလည်သဘောပေါက်တယ်ဆိုတာကိုအတိအမှတ်ပြုရရောက်ပါတယ်ဒီလိုနိုဘယ်ငြိမ်းဆုဟာအမျိုးသမီးတွေကိုရည်စူးတာဖြစ်တယ်လို့ကွန်ဂိုအတွက်လည်းငြိမ်းချမ်းရေးဆုဖြစ်ပါတယ်ဒါကြောင့်ကွန်ဂိုတနိုင်ငံလုံးစီးလုံးညီညွတ်ကြပြီးငြိမ်းချမ်းရေးအတွက်
chini kaya mutwe.
ตู่เตตาวินปูจี้ล่ะเลยลูกสู่บาเลยอานิอานิกตาตาริคิลิซาบิลอัรบะซะนาวาตลิฟีเกเรลีเนฮาจม่าอะตึกกูแค่แค่ซะบาเลยจม่าคันซาอะเดทุกข์ริอะจองอะมะติยองจม่าจูซาเกบาเลยจม่าซาวทุกข์เกปิเดนาวจม่ากูริคันซาเจตริอะจองทุบพอเปียวจินไซตึ่งมิชิรอบาวจม่าอะจองมะเปียวรอวูลูจม่าซินซาเกเลยตะชาเมนคลีริลูจองตะโพตะอูซาเปียจินเกบาเล ဒါပေမဲ့အခုတော့ကျမအပေါ်မှာတာဝန်ကြီးတဲ့ကြလာပြီလို့ကျမခံစားရပါတယ်။နိုဘယ်ဆုဆိုတာကကမ္ဘာတဝန်းငြိမ်းချမ်းရေးအတွက်ရုန်းကန်ခဲ့တဲ့ကြိုးပမ်းခဲ့ကြတဲ့သူတွေကိုဆုချီးမြှင့်တာဖြစ်တော့ကျမအတွက်တာဝန်ကြီးဖြစ်လာပါပြီ။ကျမအနေနဲ့မိသားစုရောအနာဂတ်ရောတိတ်ခါရောဆုံးရှုံးခဲ့ရတာဖြစ်ပါတယ်။ကျမဘဝကိုဆက်ပြီးရင်ဆိုင်ဖို့အတွက်အားအင်တွေကုန်ခန်းခဲ့ပါတယ်။လိန် တွက်တရားမျှတမှုရရှိဖို့လိုအပ်ပါတယ်။အမျိုးသမီးတွေရဲ့အတန်းတွေကိုလူတွေကြားသိလက်ခံစေခြင်းနဲ့သူတို့ခံစားခဲ့ကြတဲ့ဆိုးဝါးလှတဲ့ဘဝအကြောင်းကိုအမျိုးသမီးတွေအနေနဲ့ထုတ်ဖော်ပြောကြားသင်ကြပါတယ
်။နာဒီယာမူရထာမူဆိုးမျိုးမှာရောင်းစားခံခဲ့ရပြီး ISIS တူလက်ထက်ကလူမြောက်ခဲ့တဲ့အချိန်ကစလို့ရာဇသီအမျိုးသမီးတွေလူမြောက်ရေးတွေကြိုးပမ်းခဲ့သူဖြစ်ပါတယ်။သူဟာကုလသမဂ္ဂမူရည်စည်းနဲ့ရာဇဝတ်မှုနှိမ်နှင်းရေးဆိုင်ရာချစ်ချည်ရေးတန်တမာနဲ့ဖြစ်ပါလေ။ရာဇသီအမျိုးသမီးများအရေးကဘာကတိအောင်နှိုးချမှုဆောင်ရွက်ရမှာလူခွေးရှိနေအယ်မာကလူနီနဲ့လေသူကလက်တွဲဆောင်ရွက်ခဲ့သူပါကုလသမဂ္ဂညီလာခံကြီးမှာအယ်မာကလူနီနဲ့အတူနာဒီယာတို့ကနှိုးချမှုရရှိစေဖို့ကြိုးပမ်းရမှာအယ်မာကလူနီကနာဒီယာဖြစ်ရတဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ
် Two summers ago her life as a 21-year-old student was shattered when ISIS took over her village.She was forced to
get in the nick with ကသူဟာအသက်22နှစ်ကျောင်းသူအရွယ်မှာဘဝပစ်ခဲ့ရပါတယ်။ ISD ကသူ့ရွာကိုဝင်သိမ်းခဲ့တယ်။သူ့အမေ၊သူ့အကိုနဲ့မောင်တွေအသက်ခံရဖို့သူ့ရှေ့တွင်ခေါ်သွားတာကိုသူတွေ့ခဲ့ရတယ်။16နှစ်အရွယ်သူ့တူမလေးကိုလည်း IS ကခေါ်သွားခဲ့တယ်။နာဒီယာကိုယ်တိုင်ကလည်း IS အကြမ်းဖက်သမားတယောက်လက်ကနေနောက်တယောက်လက်ကိုလွှဲပြောင်းခံခဲ့ရတယ်။သူ့ကိုသူ့ဘာသာအရအတင်းအဓမ္မဝတ်ပြုခိုင်းတယ်အလှပြင်ခိုင်းနေပြီးတော့အတ္တမပြုကျင်နေတ냐တော့ ISD ဝိုင်းအတ္တမပြုကျင်လို့သူသတိမေ့သွားခဲ့ရတယ်လို့အယ်မာကလူနီကပြောပြခဲ့တာပါဒါပေမဲ့နာဒီယာဟာသူ့ဘဝကိုရဲရဲကြီးရင်ဆိုင်ခဲ့သူဖြစ်တယ်လို့လည်းအယ်မာကလူနီကပြောပါတယ
် She has defied all the labels that life has given her
နာဒီယာဟာသူ့ဘဝမှာတုံ့တွေ့ရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ခဲ့သူပါပြိပမဲ့ဖြစ်တဲ့အတ္တမပြုကျင်ခံရတယ်၊လိန်ကျွန်ပြုခံရတယ်၊ဒုက္ခတွေဖြစ်ခဲ့တယ်။သူကိုယ်တိုင်လည်းဘဝတတပီကိုထူထောင်နိုင်ခဲ့တယ်။ဘဝကိုတတိရှိရှိရင်ဆိုင်ရခဲ့တယ်၊ရာဇတိခေါင်းဆောင်ဖြစ်တဲ့အမျိုးသမီးအကျိုးတော်ဆောင်ဖြစ်တဲ့နိုဘယ်ညင်ညာရေးဆုရှင်ဖြစ်တဲ့အမိတင်သွင်းခံရတယ်၊ဘ Kula Damga, Muye Sene, Yazimu, Taipei, Sena, Chichi, Tantamane, Pikere, Nadia Due, Chama, Kunyubare, Chamaru, Duinine, Nadia, Chundrigare, a piece Hurigu, a car aquam a pin, and get it, great, Dama Mare, Nadia Ye, Buagu, Piesibu, Josa, Geja, Dudrigu, a tipe, Lubare, Nadia Murata, Buagu, a shomubebu, Tati, Shishi, Nieve, Topo, Pioja, Dwame, Du, Surava, Lu, Elma, Cludiga, Piodoa, Geraba. ထောက်ဆက်ရှိနိုဘယ်ဂညာရေးပူးတွဲဆုရှင်ဖြစ်လက်ခံရရှိမဲ့ဒေါ်လာ5သိန်းကိုလေအကျန်းဖက်ခံရတဲ့ရာဇဒီစီးရီးယားနဲ့အီရတ်အမျိုးသမီးများအရေးအတွက်လှူဒါန်းမှုရည်ရွယ်ကြောင်းလဲဆုရှင်နာဒီယာမူရက်ကပြောကြားခဲ့ပါတယ်လို့ကျင်းပရင်းဒီသတင်းပါရဲ့အမျိုးသမီးများကန်တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
Cause it only serves to make me more determined to achieve my
ဒေါ်လာနာတန်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ရပြီးခုတစ်ခါတော့ကိုအောင်တင်ဆက်မဲ့သုဒ္ဓဆိုလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်။ အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ခွင့်ရနိုင်မဲ့ဒီဗီကန်ဆမ်းမဲရှောက်လွာဤစတင်လက်ခံနေပါပြီ။ဒီဗီရှောက်လွာဖြည့်ဆွက်ပုံဖြည့်ဆွက်နည်းရှောက်လွာဖြည့်စင်မှာအချက်လက်ပြည့်စုံအောင်ဖြည့်ဖို့နဲ့ကြုံရတဲ့အခက်အခဲတချို့အကြောင်းကိုခုတစ်ပတ်သုဒ္ဓဆိုလင်အမေရိကန်တခွင့်အစီအစဉ်မှာကိုအောင်က မက်ခင်ဖြူထွေးနဲ့တူတင်ဆက်ထားပါတယ်။
diversity visa DV ကန်ဆမ်းမဲ့လျှောက်လာတွေကိုစတင်လက်ခံနေပါပြီမြန်မာစံတော်
lotterystate.gov ဆိုတဲ့ internet ဆာမျက်နှာမှာ ရှောက်လို့ရပြီတော့ စာရွက်နဲ့ ရှောက်လွှာတင်တာမျိုးကိုတော့ လက်မခံပါဘူး ဒီလိုရှောက်တဲ့အခါမှာ ကိုယ့်အတွက်မှတ်တမ်းအနေနဲ့သိမ်းထားဖို့ ဒီရှောက်လွှာကို print ထုတ်ထားဖို့ကိုလည်း သူတို့ကအကြံပေးထားပါတယ် ဒါမှကိုယ့်ရှောက်ထားတာဘယ်အခြေအနေကိုရောက်နေပြီလဲ နောက်ကို DV ကန်ဆမ်းမဲ့ပေါ့မပေါ့ဆိုတာကိုလည်းပြန်ကြည့်လို့ရအောင်လို့လေ ဒါနဲ့ DV ကန်ဆမ်းမဲ့အကြောင်းကိုပြောပြပါအောင်ရှင်
DV ကန်ဆမ်းမဲ့ဆိုတာကတော့အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ခြင်းတွေရှောက်ထားလို့ရတဲ့ကန်ဆမ်းမဲတမျိုးလို့ဆိုရမှာပေါ့ဗျာ။2020ခုနှစ်အတွက်အမေရိကန်ကိုလာရောက်အခြေချနေထိုင်ဖို့လူပေါင်း9000ကျော်ကိုအမေရိကန်ဆွေးရကခွင့်ပြုမှာဖြစ်ပြီးအဲ့လိုလာရောက်ခွင့်ရဖို့ရှောက်လို့ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။ရှောက်လွှာရှင်တွေအနေနဲ့သူတို့ရွေးချယ် TV Consumer Internet Samyana Pite, TVLottery.state.gov Ma, Tuachilo Yavare.
Okay, tomorrow, Ainitin, Cambodia, Lao, Malaysia, Nanganigadu Yaro, TV Consumer will shout like Mare. Tamete Yo, Bangladesh, Net, Philippine, Vietnam, Nanganadu, so you know, TV Consumer will shout like Yabau. Palule, Suro, Lungay and Gani, a train, Eddie Nanganigani, American Pidan Sugo, Layout, Tare, Duri, Nadal, Shire, Lusubare. TV visa go below Lumuri, Shalu Yavale, Suragule, Topia Pibangui.
TV visa ga, Gavania, Pe, Banga, Lubalago, Vecome, E. Ditarema Soye, Benang Enriga, Lubalang Mimiaga, American Pianzugo, Yola, Pivile, Shata Pin, Trepido, Korawa, Yamanangaro, Quibure, Nangenri, Cinema, Babi, Yamanangama, Mupadu, Badumasu, TVO, Shalu Yavare, Leshi, Benangama Venide, Benanganave, Pipi, Shalu Yavare.
ဒါမှမဟုတ်ရင်လေကိုယ့်ရဲ့အိမ်တော်ဘက်ဓမ္မမဟုတ်မိဘတွေကလည်းမြန်မာနိုင်ငံသားတွေဆိုရင်TVရှောက်ခွင့်ရှိပါတယ်ဗျာ။TVရှောက်လာတွေကိုဝက်ဘ်ဆိုက်မှာဖြည့်စွက်ကြမှာတော့ကိုယ့်ဘက်သာဖြည့်စွက်ဖို့ကိုတိုက်တွန်းထားပါတယ်။ဒီလိုရှောက်တဲ့နေရာမှာပတ်စံတရားမှာကုန်စရာမလိုပါဘူး။တခြားသူကိုဖြည့်စွက်ခိုင်းမယ်ဆိုရင်လေအဲ့လိုဖြည့်စွက်ချိန်မှာကိုကိုယ်တိုင်ရှိနေဖို့က
နေပို့လိုက်ပြီးချိန်မှာတစ်ဖက်ကနေလက်ခံရရှိကြောင်းနဲ့ကိုယ့်ရဲ့လျှောက်လွှာနံပါတ်ပေါ်လာပါလိမ့်မယ်။အဲဒီအချိန်မှာဒီနံပါတ်ကိုသေချာမှတ်သားထားဖို့လိုပြီးတော့နောက်ရွေးချယ်ခံရတဲ့စာရင်းကိုထုတ်ပြန်တဲ့အခါမှာအဲ့ဒီနံပါတ်နဲ့ပြန်လည်ရှာဖွေရမှာပါ။
ရှောင်းလာတယ်မှာကိုရေးအချက်လက်တွေဖြည့်ဆွဲရမယ့်အပြင်ကိုရဲ့ passport ပုံကိုလည်းထည့်သွင်းပေးရမှာပါ။အဲ့ဒီဓာတ်ပုံကိုရှောင်းလွာမတိုင်ခင်6လအတွင်းမှာရိုက်ကူးထားမယ့်ပုံဖြစ်ဖို့လိုပြီးတော့ဓာတ်ပုံကိုပြုပြင်တာတွေလုပ်လို့မရပါဘူး။ကိုဘာသာရိုက်မယ်ဆိုရင်လည်းကာလာနဲ့ဖြည့်ရပါမယ်။နောက်ခံမှာအရေးကြနေတာမျက်နှာမှာအလှပြင်ထားတာစပင်နဲ့ကွယ်နေတဲ့ပုံမျိုးတွေကိုလက်မခံပါဘူး။ပုံရဲ့လင်းမှာပါလဲပုံမှန်ဖြည့်ရပါမယ်။ပေါင်နေရင်ပဲဖြည့်ဖြည့်ပိုလင်းနေရင်ပဲဖြည့်ဖြည့်လက်မခံပါဘူး။နောက်ခံအဖြူရောင်ပြောင်းဖြစ်ရမှာပ
ါဟုတ်ပါတယ်ဒီလိုလျှောက်ထားရမှာအမီမွေးတက်ကလေးနေရလိမ့်စာပညာရည်ချင်းဒါမှမဟုတ်ကို့အနေနဲ့တမွေးဝမ်းကြောင်းပညာလိုအပ်ပါတယ်အချက်လက်တွေမှားဖြစ်မိရင်တော့နောက်မှပြန်ပြောင်းဖို့မလွယ်တာကြောင့်တေးချာဖြစ်ဆွတ်ဖို့လည်းလိုပါတယ်နောက်တစ်ခုကအိမ်ကောင်ရှိမရှိနဲ့အိမ်ကောင်ရှိရင်လည်းသားသမီးတွေရှိလားအဲ့ဒီသားသမီးတွေဟာကိုနဲ့ရတာလားတခြားအိမ်ကောင်ကပါလာတာလားစသဖြင့်အလုံးဖြစ်ပေးရပါတယ်အဲ့ဒါမှပဲကိုကဒီဗီပေါက်လို့အမေရိကကိုသွားမယ်ဆိုရင်အားလုံးလိုက်နိုင်အောင်ပါမိသားစုနဲ့ခမောနဲ့ဇနီးနှစ်ယောက်လုံးလည်းတီးကြစီလျှောက်လို့ရပါတယ်နှစ်ယောက်ထဲကဘသူပဲဖြစ်ဖြစ်ရွေးချယ်ခံရရင်ကို့အိမ်အောင်ဘက်ပါလိုက်ပါနိုင်တာကြောင့်ပ
ါဒါနဲ့ကိုအောင်ရေဒီဗီဗီဇာလျှောက်ဖို့ဘယ်လိုအရေးချင်းမျိုးတွေရှိဖို့လိုသလဲဆိုတာကိုလည်းပြောပြပါအောင်ရှင
်ကောင်းပါပြီမက်ကွန်ပျူတာရေဒီလိုဒီဗီလျှောက်ဖို့အတွက်လိုအပ်တဲ့အရေးချင်းကတော့အထက်တန်းအောင်ရပါမယ်ဒါမှမဟုတ်ရင်လွန်ခဲ့တဲ့9နှစ်အတွင်းလုတ်တဲ့အလုံးမှာလုတ်သက်နှစ်နှစ်ရှိရမှာဖြစ်ပြီးတော့အဲ့ဒီအလုတ်ကိုလုတ်ကင်ဖို့အတွက်တင်းနှန်းနှစ်နှစ်လောက်တက်ရောက်ခဲ့သူဖြစ်ရပါမယ်တကယ်လို့အဲ့ဒီအတွေ့အကြုံရှိဖို့လိုအပ်တဲ့တင်းနှန်းဆိုတာဘလို့တင်းနှန်းမျိုးလဲဆိုတာကိုသိကြရင်တော့ www.onetoonline.org မှာသွားရောက်ရှာဖွေကြည့်ရှုနိုင်ပါတယ်အဲ့ဒီလိုအချက်နှစ်ချက်နဲ့ပြည့်စုံမှုမရှိဘူးဆိုရင်တော့ရှောက်ထားမှုဟာအကျုံးမဝင်ဘူးလို့ဆိုပါတယ
်ဟုတ်ပါတယ်အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်ထဲမှာ DV လျှောက်လွာပိတ်ရက်ရန်နာအထိကို DV လျှောက်လွာပိတ်ရက်နာအထိစောင့်ဆိုင်းတာမျိုးကိုမလုပ်ဘဲစိုးနေကြများစောစောလျှောက်လွာတင်ဖို့သတိပေးထားပါတယ်။ဘာလို့လဲဆိုတော့လျှောက်လွာပိတ်ရက်နီးကပ်လာချိန်မှာလျှောက်တဲ့သူတွေပြုံးပြီးတော့လျှောက်တတ်တာကြောင့်အင်တာနက် website နှေးသွားတဲ့ပြဿနာမျိုးကိုရှောင်ရှားနိုင်အောင်လုပ်ပါ။နောက်ရေးကြည့်ရကတော့လူတယောက်ကိုတစ်ကြိမ်သာ DV လျှောက်ထားနိုင်မှာပါ။အစစ်မြေနည်းပညာတွေသုံးပြီးစစ်စစ်တာကြောင့်တစ်ကြိမ်လျှောက်တယ်ဆိုတာကိုသိရင်တော့အဲ့ဒီလျှောက်လွာရှင်ကိုပယ်လိုက်မှာဖြစ်ပါတယ်
။ဒါပေမဲ့လည်းအင်တာနက်လိုင်းမကောင်းတာစတဲ့အကြောင်းမျိုးမျိုးကြောင့်လျှောက်လွာကိုပို့လိုက်တဲ့အချိန်မှာလက်ခံရရှိကြောင်းကိုယ့်ရဲ့လျှောက်လွာနံပါတ်ကွန်ပျူတာမျက်နှာပြင်ပေါ်မှာပေါ်မလာဘူးဆိုရင်တော့နောက်ထပ်လျှောက်ထားခွင့်ရှိပါတယ်
။ကိုရွေးချယ်ခံရသလားဆိုတာနဲ့ပတ်သက်ပြီးတော့လည်းအကြောင်းကြားပေးမှာမဟုတ်ပါဘူး။ကိုယ့်ဘာသာနိုင်ငံသားရေးဌာနရဲ့အင်တာနက်စာမျက်နှာမှာသွားရှာကြည့်ရမှာပါ။ဒီလို TV ကန်ဆယ်မဲ့တွေထုတ်ပြန်တဲ့အချိန်မှာတချို့မတမာသူတွေကသက်ဆိုင်ရာတာဝန်ရှိသူတွေဟန်ဆောင်ပြီးတော့အခကျင်းငွေပေးဖို့လိမ်ပြီးတော့တောင်းခံတက်ကြတာကိုလည်းသတိထားဖို့နှိုးဆော်ပါရစေ။ဒါနဲ့မြန်မာနိုင်ငံကနေ TV ကန်ဆယ်မဲ့ပေါက်ပြီးတော့အမေရိကန်ပြည်အောင်စုကိုရောက်လာကြတဲ့သူတွေတော်တော်များရယ်နော်
။ဟုတ်ပါတယ်ဗျာ။ American Dream American အိမ်မက်ကိုအကောင့်ထဲပေါ်ဖို့မြန်မာနိုင်ငံသားတွေလည်း American ထိခြေစန့်လာကြတာပါ။ပညာရေးကျန်းမာရေးလူမှုရေးကစလို့သားသမီးတွေအတွက်လဲအမေရိကန်ကိုလာကြသူတွေရှိပါတယ်ကန်ဆာမဲပေါပီအမေရိကန်ပြည်ထောင်စုကိုရောက်လာပြီးတော့မျောလင်းခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာတဲ့သူတွေရှိတယ်လို့အခက်အခဲတချို့ကြုံရတဲ့သူတွေလည်းရှိတယ်လို့ဆိုကြပါတယ
်အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာမြန်မာတွေဟာပြန့်ကျဲပြီးတော့နေထိုင်နေကြတာမှာအမေရိကန်အရှိတ်အဝါချမ်းကဝါရှင်တန် DC နယူးယောက်နောက်ဖက်ချမ်းမှာဆိုရင်တော့ကယ်လီဖိုးနီးယားမြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်လေမြန်မာတွေအများအပြားအခြေချနေနိုင်ကြတာများပါတယ်။တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30 40လောက်ကတည်းကလာရောက်အခြေချနေကြတာလေ
။မြန်မာတွေဟာကြိုးစားတယ်ရိုးသားတယ်ဆိုပြီးအလုပ်ရှင်တွေကလည်းချီးကျူးကြတဲ့အကြောင်းကြားရတာတွေလည်းရှိပါတယ်။ဘာပဲဖြစ်ဖြစ်အလုပ်ဟုသမျှဂုဏ်ရှိစွာဆိုတဲ့စိတ်နဲ့လုပ်ရင်တော့ဘယ်လုပ်ပဲဖြစ်ဖြစ်လုံးဝတာမခက်ခဲဘူးဆိုပြီးရရအလုပ်မရွေးပဲလုပ်ကြတယ်လို့လည်းဆိုပါတယ်။တကယ်တော့အိမ်မက်တွေကောင်တယ်ဖော်ခွင့်ရနေတာကိုကဲဒီဗီကန်ဆာမဲအကြောင်းပြောတာလေအတော်ပြည့်စုံပြီမို့လာမယ့်2020မှာအားလုံးကံကောင်းကြပါစေလို့ဆုတောင်းရင်းဒီတစ်ပတ်အစီအစဉ်ကိုအဆုံးသတ်ပါရစေခင်ဗျာ
ကိုအောင်ရဲ့တုဒ္ဒဆုံလင်အမေရိကန်တကွင်အစီအစဉ်ပြီးခုတစ်ခါတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပါမယ်ဒေါခင်မြို့သက်ကပြောပြမှာပါ
ကံယူရန်တိုက်စားမှုကိုအကာအကွယ်ပေးပြီးရေတံဝါရီပောက်ပွားရှင်တန်ရရဲဝင်းကိုဖန်တီးပေးတဲ့လမှုတော်တွေဆုံးရှုံးရဲ့အန်ဒီကြုံတွေ့နေရတဲ့ကမ္ဘောဒီးယားကနေရာလေးတနေရာအကြောင်းဒီတစ်ပတ်မှာပြောပြပေးရစီကမ္ဘောဒီးယားနိုင်ငံတောင်ပိုင်းကကံယူရန်တစ်ချောင်းမှာလမှုတော်တွေရှိပြီး
ဒီလူမှုတော်တွေဟာဒေသခံထောင်ပေါင်းများစွာအသက်ရှင်ရည်တည်အတွက်အဓိကအထောက်အကူဖြစ်တဲ့ငါးတွေပျော်ဆန်ရနေရဖြစ်ပါတယ်ဒါပေမဲ့လည်းခင်မီတိုးတက်လာတဲ့ကမ္ဘောဒီးယားအတွက်အဲ့ဒီဒေသမှာဖွံ့ဖြိုးရေးစီမံကိန်းကြီးတွေကိုချလာတဲ့အခါဒေသခံတွေအတွက်အလောက်ကန်အခွင့်အလမ်းတွေရလာပေမဲ့တစ်ဖက်ကလူမှုတော်တွေရဲ့နောင်ရည်အတွက်ချိန်ချောက်မှုတွေဖြစ်လာခဲ့ပါတယ်ထိုင်းပင်လယ်ခွေတွေကိုစီးဝင်တဲ့ Trapping Sankey မြို့ရဲ့မြဝဒေသမှာလမှုရောတွေအပြည့်ရှိနေတဲ့အတွက်တဘာဝဘေးရန်ကိုခုခံကာဝေဖို့အတွက်အကောင်းဆုံးအရန်တားတစ်ခုဖြစ်နေပါတယ်။လမှုပင်တွေဟာတိုက်စားမှုဒဏ်ကိုအကာအကွယ်ပေးရုံမကပဲငါးနဲ့တခြားပင်တွေတဝါမျိုးကွဲအမြောက်အများချင်းလဲချက်စားကြတဲ့အဲ့ဒီဒေသမှာနေထိုင်နေရာနဲ့ချီတဲ့တငါတဲ့မိသားစုတွေအတွက်စားဝတ်နေရေးအတွက်ပါအားထားနေရတာဖြစ်ပါတယ်။အခုတော့ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရကနေကံယုံရန်တလျှောက်15မိုင်လောက်အရှိအတွင်စီမံကိန်းအနည်းဆုံး6ခုချထားကြတာပါဒီထဲမှာဂေါကွင်းကတစ်ခုပိုလိုကလပ်နဲ့ရွက်လီကလပ်တို့အပြင်ကြီးမားတဲ့ကမ်းခြေအပန်းဖြေစခန်းလေးနှစ်ခုတည်းမင်းဆောက်လုပ်မှာပါဒါအပြင်ခီးတဲ့အများပြားဆက်နဲ့ဂရုတင်မောစိတ်ကြီးကိုလည်းဆောက်လုပ်ဖို့ရည်ရွယ်ထားတာဖြစ်ပါတယ်ဒေသဖွံ့ဖြိုးရေးအတွက်လုပ်နေတဲ့အထက်ကမြင်သာရာတစ်ခုကဒီတင်မောစိတ်ဆောက်ဖို့အတွက်တောင်တူးတာနဲ့ကမ်းရိုးတန်းကအပင်တွေကိုရှင်းပြနေတာဖြစ်ပါတယ်လမှုရောတွေလည်းပြုတ်နေပါပြီ။ဒါကြောင့်ဒေသခံတွေကတော့ဒီဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်စီကားလာမှနဲ့ဆက်သွယ်ရေးအတွက်ပါအကျိုးခံစားကြရမယ်ဆိုတာကိုသိနေကြပါမယ်။သူတို့အားထားမှီခိုးနေရတဲ့ပင်လယ်ခွေဒေသကြီးထိကြိုင်မှာကိုပူနေကြတာဖြစ်ပါလေ။ဒီဒေသကတန်ခါအလုံနဲ့အတက်မွေးကြတဲ့ပရစ်မတ်ရွာကရွာတကြီးဦးနဲ့ဆန်ကတော့သူ့ရွာသားတွေအရင်လိုဝင်ငွေမဖြောင့်တော့ဘူးလို့ညီးပါတယ်။
ကျွန်တော်တို့ရဲ့တရားစာတာတွေအများကြီးဆုံးရှုံးခဲ့ရပါပြီ။အရင်တုန်းကဒီလူမှုတော်ကြီးကအကျယ်ကြီးရှိတာပါ။အခုနောက်ပိုင်းလူမှုပင်တွေတော်တော်များများအခုတ်ခံလိုက်ရလို့ကျွန်တော်တို့ငါးတွေလည်းတိတ်မရတော့ပါဘူး။ကနန်းတွေပဇွန်တွေလည်းတိတ်ပြီးတော့မရတော့ပါဘူး။ကျွန်တော်တို့အဖွဲဖွဲပြီးတော့အပင်တွေပြန်မဆက်ခင်ကပိုတော်ဆိုးပါသေးတယ်။အခုနည်းနည်းပိုကောင်းလာပြီမဲ့ဟိုအရင်တို့လူမှုတော်တွေခုတ်မပစ်ခင်ကလိုမျိုးတော့ပြန်မရတော့ပါဘူး။
လမှုရောတွေပြုံးကုန်လာဟာတငါသေးတွေဝင်ငွေရော့သွားစေတာဖြစ်ပါတယ်။ငားရဖို့အတွက်ပင်လယ်ပြင်ထဲကိုပိုးပြီးတော့ဝေးတဲ့နေရာမှာတွားပြီးဖမ်းကြတာမို့သူတို့ဆက်လေတွေအတွက်စီပိုပြီးဖြစ်ဖို့လိုလားတယ်လို့အချိန်နဲ့ပိုးပြီးကုန်ကြရတယ်လို့ပြောပါတယ်။ပိုးဆိုးတာကသူတို့ရဲ့လမှုရောတွေပြုံးကုန်လာဖြစ်ပြီးဒါကသူတို့ကိုတိတ်ကိုထိခိုက်စေတယ်လို့ဆိုပါတယ်
။ကားတဲ့ဘတ်ဘုံပြိပြိကုန်ကောင်းနော်
ငွေရပေါက်လမ်းကြောင်းနဲ့အားလုံးကငွေမဝင်တော့တဲ့အတွက်လူတိုင်းကိုထိခိုက်စေတာပါအပင်တွေမရှိတော့ပင်လယ်စာတွေမရတော့ပါဘူးလမှုပင်တွေမကဘူးငါးစကြက်တွေလည်းအဖြစ်ရှိခံရပါတယ်လမှုပင်တွေဆုံးရတယ်လို့ငါးနဲ့ကျွန်တော်တို့ရဲ့ဝင်ငွေတွေပါအတော်ကျကုန်ပါတယ
်လမှုပင်တွေပြည့်စည်ရတာဟာပင်လယ်တော်ဝါတွေရဲ့စကြက်တွေပြည့်ကုန်တယ်လို့တိုက်စားမှုတန်ကိုခံနိုင်တဲ့အရန်တားပါပြည့်စည်ခဲ့ရတာဖြစ်ပါတယ်ဒါအပြင်လမှုရောတွေဟာနှစ်ပေါင်းများစွာကာဗွန်ကိုဖမ်းယူတင်စီထားနိုင်စွမ်းရှိတာဟုတ်လမှုပင်တွေဆုံးရှုံးရတာဟာကမ္ဘာကြီးပူနွေးလာမှုနဲ့ရာသီဥတုပြောင်းလဲမှုမှာအဓိကကျတဲ့မလိုလားအပ်တဲ့ကာဗွန်မျိုးကိုခြေဖြတ်ပေးနိုင်တဲ့စနစ်ပါဆုံးရှုံးရတာလို့တဘာဝတော်ရင်ထင်းထင်းမိတ်ဆွေများအဖွဲ့ကသိပ္ပံနဲ့ကမ္ဘာဖွံ့ဖြိုးရေးဆိုင်ရာဒါရိုက်တာသောမတ်ဂရေးကပြောပါတယ
် Mangrove soils are amongst the most carbon rich soils on the planet.
လူမျိုးနည်းစီရဒီရောက်တော့အမည်စီပါရဟကဘာပေါ်မှာကာဗွန်အကျွဲဝါစုမျိုးစီတော်မျိုးဖြစ်ပါတယ်ဒီလူမျိုးရောတွေကိုဖြစ်စီရဟလေတူထဲကိုကာဗွန်ဒိုင်အောက်ဆိုက်ဓာတ်တွေအများကြီးရောက်သွားစေတဲ့အတွက်ကမ္ဘာရာသီဥတုအပြောင်းလဲအတွက်လည်းဖြစ်စေပါတယ်လူမျိုးရောတွေရဲ့နောက်အရေးကြီးတဲ့အချက်ကဇီဝမျိုးရောတွေအများအပြားအတွက်တကယ့်ကိုအရေးပါပါတယ်ငါးနဲ့တခြားရေသတ္တဝါမျိုးရောပေါင်းမြောက်များစွာအတွက်စားပောက်ဖို့ရောရှင်သန်လှုပ်ရှားဖို့အတွက်ပါအကောင်းဆုံးနေရာကလူမျိုးရောဖြစ်ပါတယ်ဒါကြောင့်ကမ္ဘောဒီးယားကကန်ယူဒန်ဒီဇာခံတွေအတွက်ဒီလူမှုရောတွေမရှိရင်မဖြစ်ပါဘူ
း။လူမှုရောတွေရဲ့အရေးပါပုံကိုသိလာနေပြီဖြစ်တဲ့ဒေတာကန်တွေဟာကြံလူမှုပင်တွေဆက်ပြီးတော့မပြုံးရအောင်ထိန်းသိမ်းရေးတွေစပြီးလုပ်ဖို့ကြိုးစားကြပါတော့တယ်။2011ခုနှစ်လောက်ကစပြီးဒေတာကန်တွေဟာကမ်ပော့လူမှုရောဆိုတဲ့နာမည်နဲ့ NGO အဖွဲ့တစ်ခုကိုဖွဲ့ခဲ့ပါတယ်။ဒီအဖွဲ့မှာတဘာမဝင်းကျင်ထိန်းသိမ်းအသိရှိတဲ့ခရီးသွားတွေနဲ့ကျောင်းသားတွေပါပါဝင်လာပြီးအဲ့ဒီဒေတာတွေမှာပဲလမှုပင်ပေါင်းနှစ်သိန်းကျော်ကိုစိုက်ပျိုးခဲ့ကြပါတယ်။လမှုပင်ပေါက်တွေရအောင်ပျိုးပြီးပင်လယ်နဲ့ထိဆက်တဲ့နေရာတွေမှာလမှုပင်တွေကိုပြန်ပြီးတော့စိုက်ကြတာပါ။ဒီကမ်ပော့လမှုရောကိုစတင်ထူထောင်သူကတော့ကမ်ဘောဒီးယားနိုင်ငံသားဆမ်ဟင်းဖြစ်ပါတယ်။အစိုးရကဖွံ့ဖြိုးရေးစီမံကိန်းတွေကိုချတော့ သူတို့ဒေသမှာမြေဆေးတွေအဆက်မတန်တက်လာပြီးမြေဝဲသူတွေမျက်စိကျလာကြတယ်လို့ပြောပါတယ်
။ကျန်တဲ့မြန်တမ်လိုက်ကျန်ကမြန်ကကြပ်ရော်တဲ့ပြည်ချုံကခွို
င်းမြေဆေးတွေကတိတ်မြင်လာတဲ့အခါအမျက်ထုတ်လို့သူတို့ရောက်လာပါတယ်။သူတို့ကဒီမြေတွေကိုဝဲပါတယ်။သူတို့မြေဖြစ်သွားပြီဆိုတာနဲ့သူတို့ပိုင်မြေထဲမှာရှိတဲ့လက်မှုပင်တွေကိုစခုတ်ပြီးမြေရှင်းတော့တာပါ။ကျွန်တော်တို့ငါးဖက်နေကြနေရတဲ့နားကလက်မှုပင်တွေကိုပါသူတို့ကဖျက်ဆီးခဲ့တာပါ
သူတို့ရဲ့ကမ်ပတ်လက်မှုတော်တဝိုင်မှာလက်မှုပင်တွေကိုထိမ့်သိမ်းဖို့အတွက်သတိပေးဆိုင်ဖို့တွေကိုစိုက်ထူထားပါတယ်လက်မှုတော်တွေဟာရာသီဥတုပြောင်းလဲမှုကြောင့်ကမ်းရိုးတန်းဒေသထိခိုက်မှုတွေလျော့ပါအောင်အထောက်အကူပေးနိုင်တယ်လက်မှုတော်ကိုဖျက်ဆီးတာဟာတင့်ဘဝကိုဖျက်ဆီးပစ်တာပါဆိုတော့ဆိုင်ဖို့မျိုးတွေဖြစ်ပါတယ်လက်မှုတော်ဒေသရဲ့အနာဂတ်ကတော့တိတ်မရေရာလာပါဘူးသူတို့စိုက်ထားတဲ့အပင်ပေါက်ကလေးတွေဟာအရင်တုန်းကစိုက်ပျိုးခဲ့တဲ့ညရဲ့96ရာခိုင်နှုန်းလောက်ရှင်တန်ခဲ့ပေမယ့်အခုဆိုရာနှုန်း30လောက်သာရှင်တော့တာပါအခုလိုသူတို့ရဲ့လမှုရောအတွက်အနာဂတ်ကမရေရာလှပေမယ့်ကန်ပေါက်အဖွဲ့ကတော့လမှုပင်တွေကိုဆက်ပြီးတော့စိုက်နေတယ်လို့လည်းပြောပါတယ်။ဘာကြောင့်သူတို့ရဲ့ပျိုးပင်ပေါက်တွေမရှင်တန်နိုင်ပဲဖြစ်လာရတာပါလဲ။တင်ခံကတော့ဖွံ့ဖြိုးရေးစီမံကိန်းတွေရဲ့ဆောက်လုပ်ရေးလုပ်ငန်းတွေဖြစ်ပါတယ်။ဆောက်လုပ်ရေးလုပ်ငန်းတွေကတောင်တူးတာတွေအပြင်လုပ်ငန်းဆက်ပြပစ္စည်းအစိတ်တောက်တွေရဲ့ဒဏ်ကိုလက်မှုပင်တွေခံနေကြရတာပါမြန်မာနိုင်ငံမှာလည်းဒီလိုအဖြစ်မျိုးမကြုံရစေဖို့အတွက်စီမံကိန်းကြီးတွေချတော့မယ်ဆိုရင်တဘာဝဝင်းကျင်ကိုပါထည့်သွင်းစဉ်းစားဖို့လိုရဲဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေရတပါမှာပြန်ပြီးဆောင်ရွက်ပါမယ်
တော်ကင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပဲဖြစ်ပါတယ်။ဗီဒီယိုကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VO ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။စာတိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VO မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်ဗဟိုစာတိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါဦးဗျာ
။အင်အားဖြင့်ဟာရီကိန်းမက်ကယ်ဝင်ရောက်တိုက်ခတ်ခဲ့ရာကအကြီးအကျယ်ထိခိုက်ပျက်စီးမှုတွေကြုံရတဲ့ဖလော်ရီဒါပြည်နယ်ပါဝင်အမေရိကန်တောင်ပိုင်းပြည်နယ်တွေမှာဒေသခံတွေနဲ့ရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေပြန်လည်နယ်လန်ထူနိုင်မှုစတင်ကြိုးပမ်းနေကြပါပြီ။ခုခါအပူပိုင်းမုန်တိုင်းဖြစ်အားပြော့သွားပြီးအတ္လန္တိတ်သမုဒ္ဒရာပဲပြန်လည်ထွက်ခွာသွားပြီးဖြစ်တဲ့မုန်တိုင်းကြောင့်သေဆုံးသူ17ယောက်ထက်မနည်းရှိခဲ့ပါတယ်။တူကီနိုင်ငံမှာကြက်ပတ်မှုနဲ့ဆက်နေတဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးခံထားခဲ့ရတဲ့အမေရိကန်တရားဝင်ဆရာကိုတရားရုံးကထောင်ဒဏ်ဆင်ချက်ချလိုက်ပြီးမြန်မာကြားဖမ်းဆီးခံခဲ့ရပြီးဖြစ်တာကြောင့်ပြန်လွတ်ပေးလိုက်ပါတယ်။နိုင်ငံခြားတန်တမာရေးတိမမှုတွေကြုံရတဲ့တရားဝင်ဆရာအန်ဒရူးဘရွန်ဆွန်ပြန်လွတ်လာတဲ့အတွက်အခုဆိုရင်တော့နေရပြန်နေတော့မှာပါ။သမ္မတတော်နဲ့ထရန့်ကတော့မကြာခင်အမေရိကန်ကိုပြန်လာတော့မှာဖြစ်တဲ့အကြောင်းလွတ်မြောက်လာပြီးတဲ့နောက်မှာပဲမှတ်ချက်ပေးပြောဆိုခဲ့ပါတယ်။တူကီနိုင်ငံအစ္စတန်ဘူမြို့က Sorry Council ဝင်ရုံးမှာ Sorry သတင်းတော်ဂျမဲခါရှောက်ကြီးတပ်ဖြတ်ခံရတဲ့အတန်းနဲ့ဗီဒီယိုမှတ်တမ်းတွေကိုတူရကီနိုင်ငံကလက်ခံရရှိထားပြီးအမေရိကန်ရရှိတွေကိုအတိပေးအကြောင်းကြားထားတဲ့အကြောင်းဝါရှင်တန်ပို့သတင်းစာကမနေ့နောက်ပိုင်းမှာပဲဖော်ပြလိုက်ပါတယ်။တင်းတော့ခါရှောက်ကြီးကိုကော်စစ်ဝင်ရုံးနဲ့ဝင်သွားတဲ့အော်တိုဘာလ2ရက်နေ့မှာပဲဖမ်းဆီးပြီးညှဉ်းပန်းနှိပ်စက်တပ်ဖြတ်ခဲ့တယ်လို့ခန္ဓာကိုယ်ကိုအပိုင်ပိုင်ဖြတ်တောက်ဖြစ်ခဲ့တဲ့အကြောင်းမှတ်တမ်းတွေမှာတွေ့ရတယ်လို့အမေရိကန်နဲ့တူရကီဆွေးရတာဝန်ရှိသူတွေကိုကူကပ်ပြီးသတင်းကဖော်ပြခဲ့တာပါ။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ထူးခြားစဉ်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ကိုဒီနေ့တွေ့ဆုံပြီးရခိုင်ပြည်နယ်ရေးဆွေးနွေးပါတယ်။သူကိုယ်စားခရစ်စတင်းရှန်နာဘာဂနာနဲ့နေပြည်တော်မှာတွေ့ဆုံချိန်မှာတော့နေရဆွန့်ခွန်သွားသူတွေပြန်လည်လက်ခံနိုင်ရေးအစိုးရကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့လုပ်ငန်းတွေအပါအဝင်ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပြုံးကဒီကနေ့ပဲသတင်းထုတ်ပြန်ထားတာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းပြပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်တင်ဂီတိုက်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Dan Crafton ဖြစ်ပါတယ်။ VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းလူမီတာ25/32/51နဲ့လိုင်းလန်မီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။သွားရရှင်များတို့ကမြန်မာပြည်သူပြည်သားအပေါင်းကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington. Welcome to